Welcome to the Voice of America in Burmese.
မင်္ဂလာပါရှင်ဝါရှင်တန်မြို့တော် VOA American အသံကနေ2020ခုဇူလိုင်လ29ရက်တနင်္လာနေ့နေ့ခင်း VOA မြန်မာပိုင်းစီစဉ်ကိုစတင်ထုတ်လွှင့်နေပါပြီအခုအရေးဆုံးသတင်းတွေကိုကျွန်မအင်ဂျင်နိုင်ကဖြည့်ဆက်ပါပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်စပိန်နိုင်ငံကဝင်လာသူအလုံးနှစ်ပတ်ကွာရန်တင်းတည်ထက်နေထိုင်ရမယ်လို့ဗြိတိန်နိုင်ငံမှာအမိန့်ထုတ်ပြန်ထားတာကိုတုံ့ပြန်တဲ့အနေနဲ့စပိန်နိုင်ငံဟာကဘာလက်ခီးသွားတဲ့အတွက်လုံခြုံမှုရှိနေပါတယ်လို့စပိန်နိုင်ငံသားဝင်ကြီးကပြောကြားခဲ့ပါတယ်။စပိန်ပြည်သူတွေအတွက်သာမကစပိန်ကိုလာတဲ့ကဘာလက်ခီးသွားတဲ့အတွက်ပါလုံခြုံမှုရှိကြောင်းနိုင်ငံသားဝင်ကြီး Arancha Gonzalez Leia ကသတင်းတောက်တွေကိုပြောပါတယ်။စပိန်နဲ့ပတ်သက်လို့ဗြိတိန်ရဲ့ကန့်သက်ချက်ထဲမှာလူကြိုက်များတဲ့ Balearic နဲ့ Canary ကျွန်းတွေထည့်သွင်းမထားဖို့သူအနေနဲ့ဗြိတိန်အစိုးရကိုဆွဲဆောင်ပြောကြားမှာဖြစ်တယ်လို့ဆိုပါရယ်အဲ့ဒီနှစ်နေရာလုံးမှာဗြိတိန်နိုင်ငံထက် virus ကူးစက်ပြန့်နှံ့မှုနှေးပါတယ်လို့လည်းသူကပြောပါရယ်ဒီအတောအတွင်းမြောက်ကိုရီးယားမှာပထမဆုံးတန်တရားရှိတဲ့ COVID-19 ကူးစက်မှုကိုတွေ့ရှိခဲ့ကြောင်းအာဏာပိုင်တွေကသတင်းထုတ်ပြန်ခဲ့ပါရယ် virus ကူးစက်မှုမရှိဘူးလို့လာပေါင်းများစွာမြောက်ကိုရီးယားအစိုးရကညှင်းပယ်နေခဲ့ပြီးတဲ့နောက်အခုလိုပထမဆုံးကြိမ်ထုတ်ဖော်ပြောကြားခဲ့တာပါကမ္ဘာမှာကူးစက်မှုအများဆုံးနိုင်ငံတွေစီးရင်တဲ့၅နိုင်ငံမြောက်မှာရှိနေတဲ့တောင်အာဖရိကနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုပေါင်း4,300,000ကျော်ရှိနေပါတယ်။အများဆုံးနိုင်ငံဖြစ်တဲ့အမေရိကန်မှာတော့ကူးစက်မှုပေါင်း4.3%ရှိပြီးဘရာဇီးကတော့2.3%အိန္ဒိယက1.3%နဲ့ရုရှားမှာ8,000,000ကျော်အထိရှိနေပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှာလက်ရှိအလုပ်လက်မဲ့ဖြစ်နေတဲ့လူပေါင်း16,000အတွက်သူတို့ရဲ့တကြိမ်လစာရဲ့80%နှုန်းကိုပေးမဲ့ကိုရိုနာဗိုင်းရပ်စ်စီးပွားရေးအထောက်အပံ့အစီအစဉ်တစ်ခုတနင်္လာနေ့မှာအမေရိကန်အစိုးရကညင်ညာဖို့ရှိကြောင်းဗန်နာရေးဝန်ကြီးစတီဗင်မနူချင်းကပြောကြားခဲ့ပါတယ်။ဒီမတိုင်ခင်မှာကပ်ရောဂါကြောင့်ထိခိုက်နစ်နာခဲ့တဲ့စီးပွားရေးကုစားဖို့ပုံမထောက်ပံ့မဲ့အတိုင်းအတာပမာဏပေါ်မှာသဘောတူညီမှုရဖို့အတိုက်ခံဒီမိုကရက်တွေနဲ့အကြိတ်အနယ်ဆွေးနွေးမှုတွေရှိခဲ့တာပါ။လောက်ခလစာရဲ့80%နှုန်းပေးမဲ့ပမာဏဟာအလွန်မျှတတဲ့အဆင့်ဖြစ်ကြောင်း Fox News တနင်္လာနေ့အစီအစဉ်မှာမနူချင်းကပြောပါရယ်အလုံးလက်မဲ့ဖြစ်နေသူတွေကို Trump အစိုးရကလက်ရှိတစ်ပတ်ကိုဒေါ်လာ600ပေးနေတဲ့အစီအစဉ်ဟာဒီဇူလိုင်လအကုန်မှာပြီးဆုံးမှာဖြစ်ပါရယ်ဒါကြောင့်အခုစီးပွားရေးအထောက်ပံ့တစ်ကိုလွှတ်တော်ကနေနောက်ဆုံးသတ်မှတ်ပြဋ္ဌာန်းမယ်ဆိုရင်ဒေါ်လာ600အစားတစ်ပတ်ကိုဒေါ်လာ200အထိ short ချသတ်မှတ်မဲ့အလားအလာရှိနေပါတယ်။တီးခဲ့တဲ့ match လကလေးကကက်ယောဂါကြောင့်တန်းနဲ့ချီအလုံးလက်မဲ့ဖြစ်သွားသူတွေအတွက်ဗဟိုအစိုးရကငွေကြေးပမာဏထောက်ပံ့မှုကြီးကြီးမားမားပေးခဲ့တာပါ။ဒီအကျိုးခံစားခွင့်ပမာဏများနေတာကိုအင်ဂျီရောနဲ့လွှတ်တော်ကမဟာမိတ် Republican အမတ်တွေဖြတ်တောက်ဖို့ကြိုးပမ်းခဲ့တာဖြစ်ပါတယ်။ဒီကနေ့မေလ25ရက်တုန်းကအမေရိကန်နိုင်ငံမနီဆိုတာပြည်နယ်မနီယာနာပူလစ်မြို့မှာလူမဲအမျိုးသား George Floyd ကိုရဲကဖမ်းဆီးတဲ့အချိန်တည်ဆုံးခဲ့တဲ့ဖြစ်ရပ်နောက်ဆက်တွဲစနေနေ့ကမြို့အတော်များများမှာလူမျိုးရေးဆန္ဒပြပွဲတွေဇက်တိုက်ဖြစ်ပွားခဲ့ပါတယ်။ဆန္ဒပြပွဲတွေဖြစ်နေတာ2လကျော်ကြာပြီဖြစ်တဲ့ Oregon ပြည်နယ်ပေါ်တလန်မြို့ကိုသမ္မတထရန့်ကအစိုးရလုံခြုံရေးတပ်ဖွဲ့တွေကိုဆေးလွတ်ခဲ့တဲ့အတွက်မကျေနပ်မှုကြောင့်ပြည်내တွင်ဆန္ဒပြပွဲတွေပိုပြီးအရှိန်မြင့်တက်ခဲ့ပါတယ်။ Seattle မြို့မှာလည်းဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမီးခိုးဗုံးတွေမျက်ရည်ယိုဗုံးတွေတုံးကြီးနှိမ်နင်းခဲ့ပါတယ်။စနေနေ့ကဆန္ဒပြသူ45ယောက်ကိုရဲကဖမ်းဆီးခဲ့ပြီးတပ်ဖွဲ့ဝင်20လောက်ကလည်းတရားရခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာလူကျူလူမဲခွဲခြားမှုကိုစန့်ကျင်ရေးအပါအဝင်အာဖရိကန်အမေရိကန်တွေရဲ့ဒန်းတူအခွင့်အရေးလှုပ်ရှားမှုမီးရှို့တစောင်ဖြစ်ခဲ့တဲ့ဒီမိုကရက်အောက်လွှတ်တော်အမတ် John Robert Lewis ရဲ့ရုပ်အလောင်းကိုတနင်္လာနေ့ကအယ်ဘာမာပြည်နယ်ဆယ်မာမှာရှိတဲ့သမိုင်းဝင် Edmund Pettus တံတားမှာအောင်မေပွဲအခမ်းအနားနဲ့ဖြတ်တန်းတည်ဆောင်ခဲ့ပါတယ်အဲ့ဒီတံတားဟာသွေးစွန်းသောတနင်္ဂနွေလို့အမေရိကန်သမိုင်းမှာလူသိများခဲ့တဲ့1965ခုနှစ်ကလူမဲတွေဒန်းတူမဲပေးပိုင်ခွင့်အတွက် John Lewis အပါအဝင်အခြားဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကရိုင်းနှက်ခဲ့တဲ့နေရာဖြစ်ပါတယ်။တနည်းတော်ကြာပန်ကရီးယားကင်ဆာဝေဒနာခံစားပြီးတဲ့နောက်ဇူလိုင်လ18ရက်နေ့ကကွယ်လွန်ခဲ့တဲ့အသက်80အရွယ် Lewis အတွက်အောက်မေ့ပွဲအခမ်းအနား6ရက်ကြာကျင်းပနေရမှာဒုတိယမြောက်နေ့မှာအခုလိုဆယ်မာသမိုင်းဝင်တံတားမှာသူ့ရဲ့ရုပ်အလောင်းကိုတည်ဆောင်ဖြတ်တန်းဂုဏ်ပြုခဲ့တာလည်းဖြစ်ပါတယ်
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ5မီတာ24 kHz 12.3 MHz ိုင်းဒိုမီတာ40 kHz 9839ပိုင်းဒိုမီတာ51 kHz 5805နဲ့ပိုင်းဒိုမီတာ190 kHz 1505တို့ကလည်းထုတ်လည်နေပါရဲ့ရှင
်ကျွန်တော်မျိုးစင်ဆောင်ပါခင်ဗျာ VOA တနင်္လာနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ထိုင်းနိုင်ငံနဲ့နေတဲ့မလေးရှားအပန်းဖြစ်ကျွန်းတို့ခုမှာရိုဟင်ဂျာ24ယောက်ရေနစ်မဲ့ရေဆိုးရင်အကြောင်းမလေးရှားအာဏာပိုင်များကပြောပါတယ်။အပန်းဖြစ်ကျွန်းလန်ကောကိုရေကူးပြီးသွားမဲ့အကြံနဲ့လေဘွားနေခုန်ချပြီးနောက်ပျောက်ဆုံးနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမလေးရှားအာဏာပိုင်တို့ကတင်းနေနေမှာရှာဖွေကြတဲ့ရေဆောင်ရနေပါတယ်။စစ်စစ်နောက်ပိုင်းမှာကမ်းခြေကိုဥတီရေကူးသွားတဲ့သူ25ယောက်ထဲမှာအသက်28နှစ်အရွယ်နော်ဟော်စင်းဆိုသူတို့ကကမ်းခြေကိုရောက်လာခဲ့တယ်လို့မလေးရှားကမ်းခြေဆောင်တပ်ဖွဲ့ကပြောပါတယ်။သူကမ်းခြေရောက်လာချိန်မှာရဲတပ်ဖွဲ့ကထင်းထင်းစစ်စစ်ခဲ့တယ်လို့လည်းအာဏာပိုင်တို့ကပြောပါတယ်။မလေးရှားနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအများစုလာရောက်ဖို့ကြိုးပမ်းရနိုင်ငံဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးလက်ခံမယ်လို့မြန်မာဘက်ကပြောဆိုထားပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးလုံးကိုလက်မခံပါဘူး။ထိုင်းဆိုတဲ့အနေနဲ့ပြည်သူ့အခွင့်အာဏာပြုံးတည်နေတာရပ်ဖို့ရာနဲ့ချီတဲ့လူငယ်တွေကတင်းတင်းနေကဗန်ကောက်မြို့တော်လက်မှတ်တွေပေါ်မှာဆန္ဒပြခဲ့ကြပါတယ်။ကနဒါလူငယ်တွေကဂျပန်ကတွန်းဟမ်တာရိုတဲကအဓိကဇက်ကောင်ဟမ်စတာလေးကိုပုံစံယူပြီးတွတ်တော်ကိုဖျက်သိမ်းအာဏာရှင်တွေနှုတ်ထွက်ဆိုတဲ့ကြေကျော်သံနေနဲ့ဘန်ကောက်မြို့တော်ကဒီမိုကရေစီအထိမ်းအမှတ်ကြောက်တိုင်တပိုင်းမှာဆန္ဒပြခဲ့ကြတာပါ။အခုလိုကတွန်းဇက်ကောင်ဟမ်စတာလေးကိုယူပြီးဆန္ဒပြရတာကတော့အစဉ်လာဆန္ဒပြတဲ့ပုံစံတွေကနေခွဲထွက်ပြီးအစိုးရဘက်ကလည်းဇီထားမိလာစေဖို့ယူရတာဖြစ်တယ်လို့ဆန္ဒပြသူလူငယ်တွေကပြောပါတယ်။အခုဆန္ဒပြဝဲရဆိုရင်လွတ်လပ်တဲ့လူငယ်လှုပ်ရှားမှုရဲ့ဆန္ဒပြဝဲတွေကတစ်ခုဖြစ်ပါတယ်။လွတ်လပ်တဲ့လူငယ်လှုပ်ရှားမှုဆန္ဒပြပွဲတွေကအဓိကတောင်းဆိုချက်၃ခုကတော့ပါလီမန်ကိုဖျက်သိမ်းမှုအစိုးရကိုဝေဖန်နေသူတွေကိုနှိပ်ကွပ်နေတာရပ်ဖို့နဲ့စစ်တပ်ကရေးထားတဲ့အခြေခံဥပဒေကိုပြင်ဆင်မှုဖြစ်ပါတယ်။တရုတ်နဲ့ပါကစ္စတန်မဟာမိတ်နှစ်နိုင်ငံဟာနိုင်ငံတကာသဘောတူညီချက်တွေကိုချိုးဖောက်ပြီးဇီဝလက်နဲ့စန္ဒသုတေသနပူးတွဲလှုပ်ဆောင်နေတဲ့ဆိုတဲ့မီဒီယာသတင်းဖော်ပြချက်ဟာအထိပ္ပယ်မဲ့လှုပ်ကြံဖန်တီးမှုဆိုပြီးနှစ်နိုင်ငံစလုံးကညှင်းဆိုလိုက်ပါတယ်။အသက်အန္တရာယ်ရှိတဲ့ Anthrax တောင်တန်းဗိုင်းရပ်စ်ပိုးတွေနဲ့ဆက်စပ်တဲ့သုတေသနစီမံကိန်းများပြားလုပ်နေတာပါဝင်အလားအလာရှိတဲ့ဇီဝလက်နက်စွမ်းရည်ကိုတိုးချဲ့နိုင်ရေးအတွက်တရုတ်နဲ့ပါကစ္စတန်ဆိုရမယ့်ဟာ၃နှစ်ကြာသဘောတူညီချက်နဲ့လှုပ်ဝက်ဆောင်ရနေတယ်လို့ဩစတြေးလျသတင်းစာ The Guardian ရဲ့စွန့်စမ်းဖော်ထုတ်ရေးသားချက်မှာဆွဆဲရေးသားထားပါတယ်။ဒီရေးသားချက်ကိုတော့ပြီးခဲ့တဲ့ဇန်နဝါရီကဖော်ပြခဲ့တာပါ။ထောက်လှမ်းရေးသတင်းရင်းမြစ်တွေကိုကိုးကားပြီးဖော်ပြထားတဲ့ဒီသတင်းမှာတော့ပါကစ္စတန်မှာလှုပ်ဝက်ဆန္ဒခံတွေတိစောက်ဖို့အတွက်တရုတ်ရဲ့သုတေသနဌာန Wuhan Institute of Virology ကငွေကြေးအရရောနည်းပညာအရရောထောက်ပံ့ပေးရလို့ဖော်ပြပါတယ်။တရုတ်နိုင်ငံဝူဟန်သုတေသနတက္ကသိုလ်ကနေယောဂဖြစ်စေတဲ့ပတ်သူချင်းတွေနဲ့ဇီဝဆိုင်ရာချက်လက်တွေကိုဘယ်လိုကန့်တဆိုင်ရတယ်လဲဆိုတာကိုပါကစ္စတန်သိပ္ပံပညာရှင်တွေကိုကြေညာလေးနဲ့လေ့ကျင့်သင်တန်းပေးခဲ့ကြအောင်ပါကစ္စတန်အနေနဲ့ကိုဗိုင်းဗိုင်းရပ်စ်ချက်လက်တွေကိုဖော်ထုတ်စုစည်းနိုင်မှုအခုလိုသင်တန်းနေပေးတာဖြစ်ကြောင်းသတင်းကပေါ်ပြလာတယ်။ပါကစ္စတန်နိုင်ငံရဲ့ဝန်ကြီးဌာနကတော့ဒီနိုင်ငံရဲ့ရည်ရွယ်ချက်နဲ့ပေါ်ပြတဲ့အထူးရောင်သတင်းစာဖြစ်တယ်လို့ပြောဆိုပြီးဒီသတင်းဖော်ပြချက်ကိုတင်းနေနေမှညင်းဆိုပါတယ်။ပါကစ္စတန်ဆိုင်ရာတရုတ်တန်ရုံဘက်ကလည်းဩစတြေးလျမီဒီယာရဲ့ဖော်ပြချက်ဟာလှုပ်ကြံဖန်တီးထားတာဖြစ်တယ်လို့ပြောဆိုပြီးရှင်းပြထားပါတယ်။ဟာရီကိန်းမွန်နဲ့ဟာနာဝင်ရောက်တက်ခတ်တဲ့အတွက်အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်တောင်ပိုင်းကမ်းရိုးတောင်မှာတင်းနေနေဆော့ပိုင်းကလေပြင်းနဲ့လှိုင်းနှံသင်ခဲ့ပြီးကိုဗစ် -19 ပြန့်နှံ့မှုဆိုးဆိုးဝါးခံနေရတဲ့ဒေသမှာရုတ်တရက်မိုးသဲထန်ပြီးရေကြီးမှုနဲ့ရင်ဆိုင်မဲ့အခြေအနေရှိနေပါတယ်။အလွန်အနည်းကြီးတဲ့လေတိုက်နှုန်းအဆင့်တစ်နဲ့စနေနေ့နေကင်းပိုင်းကတက်ဆက်ပြည်နယ်ပတ်ရွေးကျွန်းကိုစတင်ဝင်ရောက်တက်ခတ်တဲ့ဟာရီကိန်းဟာနာကနောက်ပိုင်းမှာတော့ Eastern Canary ခံကိုဝင်ရောက်တက်ခတ်ပါတယ်။ဟာရီကိန်းမွန်နဲ့ဟာနာကအနောက်ဘက်ကိုဥတီယူရှာတက်ခတ်နေပြီးနောက်အားပြော်လာပြီးတင်းနေနေမနက်ပိုင်းမှာတော့အပူပိုင်းမွန်နိုင်ဖြင့်အဆင့်လျော့သွားကြောင်းဟာရီကိန်းဆောင်ကြည့်ရေးဌာနကပြောပါရယ်တက်ဆက်ပြည်နယ်ကမ်းရိုးတန်းတွေအတွက်မွန်နိုင်ဒီရီသတိပေးချက်ထုတ်ထားတာကိုလည်းရုံသိမ်းလိုက်ပေမဲ့လည်းတင်းလာနေသည့်မွန်နိုင်ဟာနာကြောင့်မိုးဝင်ချိန်ဆက်ရှိလာမှထိရောက်နိုင်တယ်လို့ဟာရီကိန်းဆောင်ကြည့်ရေးဌာနကပြောဆိုထားပါရယ်တင်းလာနေမနက်ခင်းသတင်းတွေကိုမဲ့အင်ဂျင်နိုင်တဲ့အတူကျွန်တော်မျိုးစံတင်ဆက်ခဲ့တာပါအခုချိန်ကစပြီးသတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရပါမယ်ခင်ဗျာ
မြန်မာနိုင်ငံအနေနဲ့ပထမဦးဆုံးသောဂျိုဒုလွတ်တင်ဖို့ပြင်ဆင်နေပါပြီကမ္ဘာမြေကိုလေ့လာမဲ့ဒီဂျိုဒုကြောင့်နိုင်ငံအတွက်အကျိုးရှိလာစေမှာဖြစ်ပြီးသဘာဝဘီအန်ဒီအေတွေကနေလူအသက်ကိုကာကွယ်ပေးနိုင်မှာဖြစ်တယ်လို့အကာသလေ့လာရေးမြန်မာပညာရှင်တွေပြောတဲ့အကြောင်းကိုတင်ပြခြင်းပါတယ်ကျွန်တော်ညဝင်အောင်ပါခင်ဗျာမြန်မာနိုင်ငံကလည်းအခြားအာဂါသနီးပညာဖွံ့ဖြိုးတဲ့နိုင်ငံတွေလိုပဲသူ့ရဲ့ကမ္ဘာမြေလေ့လာရေးဂျိုဒုသစ်ကိုလွတ်တင်နိုင်ဖို့ပြင်ဆင်နေတာပါ။အာရှ၉နိုင်ငံစုပေါင်းပြီးမုန်တိုင်းလိုငလျင်လှုပ်ခတ်မှုလိုစတာတွေအပြင်ရေစီးကြောင်း၊မြေယာသုံးဆွဲမှု၊သီးနှံစိုက်ခင်းစတဲ့အနေအထားပြောင်းလဲမှုနဲ့ကုသရောဂါဖြစ်ပွားပြန့်နှံ့မှုအခြေအနေတွေကိုပါဂျိုဒုအငယ်စားတွေတုံပြီးအာဂါသကနေလေ့လာဆောင်ကြည့်သွားမဲ့အထက်မှာမြန်မာနိုင်ငံလည်းပါဝင်ဖို့ကြိုးပမ်းနေတာဖြစ်ပါတယ်။ Swami Lila Yi Juru Uda Lutin and Mesuyen, Achakanari Dupa, Joshila Dile Melu, Mithila Myuma Shide, Nyumaninga Li Jaune, Agada Binya Tekuduba Mokajo, Tauta Chitunga Pyobare.
Observation on a Kwami Lila Yi Juru Utomu Biso, Saiyo Yi Tito Land Use, Aban Blani, the weather forecast, Akonua.
မြန်မာပြည်မှာရှိတဲ့စက်တာတွေအကုန်လုံးအတွက်လိုအပ်ချက်ရှိတာအော့ဘ်ဇာဗေးရှင်းဆိုအဲ့ဒါကြတော့ဒီခါကျွန်တော်ကကျိုးစိုက်ကိုတည်တည်ထီအောင်ကျွန်တော်ကဆောက်ယူရအဲ့ဒါကုန်ကြစေဒေသတာတွေပေါ့နော်စီးပွားရေးအရပုံပြဖို့အာယူနေတဲ့မြန်မာနိုင်ငံမှာအာဂါဒနီးပညာကဏ္ဍကအခုမှပထမဆုံးစတင်နေတာဖြစ်ပြီးအခြားအာရှနိုင်ငံတွေဖြစ်တဲ့ဖိလစ်ပိုင်၊ဗီယက်နမ်၊အင်ဒိုနီးရှားတို့နဲ ဖြည့်ပေးနိုင်တဲ့လမ်းကြောင်းလေးဖြစ်တယ်လို့ ဒေါက်တာ ကြည်သွင်းကရှင်းပြပါတယ်
disaster monitoring နေ disaster management ပတ်သက်တာတွေကိုလည်းချင်းချင်းတာကို ညဝင်ပြီးဆိုတုံးတာပေါ့နော်အောက်ပိုင်းဒီဖွဲ့ကနေမှာဆက်တလိုက်
မြန်မာနိုင်ငံရဲ့အခြေအနေကအာဂါသပညာလေးလာနေတဲ့အခြားနိုင်ငံတွေနဲ့တောင်မတူပါဘူး။လေယာဉ်မြန်ကြီးပုံသဏ္ဍာန်တိဆောက်ထားတဲ့မိတ္တိလာအာဂါသပညာတက္ကသိုလ်ဆိုရင်လေယာဉ်တိုက်ခဲ့လို့ကျောင်းနှစ်ဖူးကလေယာဉ်ဥကောင်းထည့်ရဲ့အမိုးအကာတွေလမ်းကျနေတာတော့ပြန်ပြင်ဖို့ဘတ်ဂျက်မရှိဖြစ်နေတာပါ။ပုံမှန်ဆိုရင်ဒေါ်လာတန်းတရာလောက်ကုန်ကြမှာဖြစ်ပေမဲ့မြန်မာနိုင်ငံကပထ တူးတူးအောင်ကပြောပါရယ
်ကိုဘက်ကအမဲကိုတခုခုအခွင့်အရေးရလာတဲ့အချိန်မှာအစဉ်စဉ်ဖြစ်နေအောင်ပေါ့ဘယ်လိုပြောမလဲဒီမြန်မာနိုင်ငံငားနေပြီးတော့အမေကြီးဟာနေပြီးဒီကျောင်းကနေပါဝင်ပြီးတော့ဒီ satellite တလုံးလှုပ်ဖို့ဆိုတာဒါဇာကြီးရောကျွန်တော်တို့ဒီအကုန်လုံးရဲ့အိမ်မက်ပေါ့
ဘယ်လိုဖြစ်ဖြစ်ဒီနည်းပညာတက္ကသိုလ်အနေနဲ့ပေါင်220ကျော်လေးတဲ့ဂျိုတုအငယ်စား5ခုကိုနှစ်စဉ်တိဆောက်လွှတ်တင်နိုင်ဖို့ရည်ရွယ်ထားပြီးဂျိုတုရဲ့တက်တန်းက5နှစ်အသုံးပြုနိုင်မှာဖြစ်ပါတယ်အခုဆိုရင်အာရှနိုင်ငံတွေကြားလွှတ်တင်ထားတဲ့ဂျိုတုမျိုးစုံအလုံး90လောက်ပတ်လန်းထဲမှာရှိနေတာပါမြန်မာနိုင်ငံမှာဂျိုတုထိန်းချုပ်ရေးမြေပြင်စခန်းတည်တံ့ရှိပေမဲ့တကယ်တမ်းလွှတ်တင်မှုအချိန်ရောက်လာရင်နိုင်ငံသားတိုင်းပြည်တစ်ခုကနေလွှတ်တင်ရမှာဖြစ်ပါတယ်အဲ့ဒီအတွက်ဂျပန်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်နေပါတယ်ဂျိုတုလွှတ်တင်ရေးစမ်းသပ်မှုတွေလုပ်ဖို့မြန်မာအကစားသိပ္ပံအင်ဂျင်နီယာ9ဦးဟာဂျပန်နိုင်ငံမှာလအတော်ကြာသွားရောက်နေထိုင်ရင်းလေ့ကျင့်လာတွေလုပ်ဖို့ရှိပေမဲ့အခုလိုကိုဗစ်ကာယောဂါကာလကြုံလာတာကြောင့်2021နှစ်စန်းပိုင်းမှသာသွားရောက်နိုင်တော့မှာဖြစ်ပါတယ်။အာရှနိုင်ငံတွေကြားအခုလိုကမ္ဘာမြေလေ့လာရေးကိုပိုင်ဂျိုတုလွှတ်တင်မဲ့အထက်မှာမြန်မာအပြင်မလေးရှားထိုင်းဘင်္ဂလားဒေ့ရှ်မွန်ဂိုလီးယားနိုင်ငံတွေကလည်းနောက်ကနေဆက်လွှတ်လာကြမှာဖြစ်တယ်လို့ဂျပန်ပညာရှင်တာကေရှိကပြောပါတယ်။မြန်မာအပါအဝင်ဂျိုတုလွှတ်တင်ကြမဲ့အစီအစဉ်အတွက်ဂျပန်နိုင်ငံဟိုကိုက်ဒိုတက္ကသိုလ်ကဦးဆောင်ပေးနေတာဖြစ်ပြီးဈေးသက်သာတဲ့ဂျိုတုနည်းပညာအဓိကကြိုးပမ်းနေတဲ့နိုင်ဂျီးရီးယားနိုင်ငံနဲ့လည်းပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်ခင်ဗျာ
။အောက်ဆိုတက္ကသိုလ်ရဲ့တုတ်တေသီတွေကသူတို့စံတပ်ဖော်ထုတ်နေတဲ့ COVID-19 ကာကွယ်ဆေးဟာအစောပိုင်းစံတပ်ချက်တွေမှာရလက်ကောင်တွေထွက်ခဲ့တယ်လို့ပြီးခဲ့တဲ့သတင်းပတ်ငငယ်ကကြေညာခဲ့ပါတယ်။မိမိစံတပ်ရစံတပ်ခံကြတဲ့လူတစ်ထောင်ကိုစံတပ်ချက်ရလက်တွေရဒီကာကွယ်ဆေးဟာဘေးကင်းပြီးကိုခတ်စွာစနစ်ရဲ့တုံ့ပြန်မှုကိုလည်းတွေ့ရတယ်လို့ဆိုပါတယ်စံတပ်မှုနှစ်ကြိမ်မှာမိမိစံတပ်နဲ့ပါဝင်ခဲ့သူတယောက်ကိုမေးမြန်းပြီး VOA သတင်းတောက် Anna Rice ကသတင်းပေးပို့ထားတာကိုပြောပြပေးပါမယ်ရှင်ကျွန်မခွာမျိုးပါကိုဗစ်ကာယောဂါကိုတိုက်ချက်နိုင်မဲ့အစွမ်းထက်တဲ့ကာကွယ်ဆေးကိုတွေ့လာဖို့ကမ္ဘာကြီးတစ်ခုလုံးကစူးစမ်းရှာဖွေနေကြတာပါလက်ရှိမှာပေါ်ဆက်ထုတ်လုပ်မှုအဆင့်အမျိုးမျိုးနဲ့ကာကွယ်ဆေး150နီးပါးကိုတော့တွေ့မြင်နေကြရပါပြီ။အဲ့ဒီထဲကလူတွေနဲ့ဆက်သက်နိုင်တဲ့အဆင့်အထိရောက်လာတဲ့ကာကွယ်ဆေးကတရာစင်လောက်ပဲရှိတဲ့အထက်တစ်မျိုးကတော့ Oxford Tech ကထုတ်လုပ်တဲ့ဆေးဖြစ်ပါတယ်။ Branko Ridman ကအဲ့ဒီဆက်သက်မှုတွေထဲမှာသူ့သဘောအလျောက်ပါဝင်ခဲ့တဲ့သူပါ
။ I couldn't see myself contributing in any other meaningful way because I'm not a health
ဟုတ်ပါတယ်။ကျွန်တော်ကသူနာပြုလည်းမဟုတ်ဆေးရုံမှလည်းလုပ်တာမဟုတ်ဆရာဝန်အထူးကလည်းမဟုတ်ဘူးဆိုတော့တခြားဘယ်နည်းနဲ့အတိတ်ပဲရှိရှိတစ်ဖက်တစ်လမ်းကကူညီနိုင်တဲ့နည်းလမ်းကိုလည်းတွေးကြည့်လို့မရဘူးလေဒါကြောင့်ကာကွယ်ဆေးစံတပ်မှုခံယူဖို့ကဖြစ်နိုင်တဲ့တစ်ခုတည်းသောနည်းလမ်းလို့တွေးမိပါတယ်ဒီနည်းနဲ့ကကျွန်တော်တို့ကပုံမှန်ဘဝတွေကိုပြန်ရောက်နိုင်မယ် Di virus si ni ondo atas ni Thailand atau Samsung ni me siwa ye lu tiga mini rau. Dulu leh tu kira jam ni caya rau. Di lo tu mi wale lo tu gap jora wa. Di Santa Muma, nungai leh dren cawbaga si dulu tu baby me piak sangji bini leh sini leh pawai mare.
I did a blood test after 1 month, and then the next blood test is going to be after.
Say to me, Tala Jaro, Twitaka, Sikhe Biwari, Tola Jayan Taka, now Chala Jayan Taka, Tanima Taka Tabi or Simawa, Jano Twitama, Yoga Gago and I never previously Shimashi Surago, Tura Sisi Jamawa, Daji Jadoko Rile, Tabako, Taji, Agangani, Tuba Namuna, Yure, PCR, Pokma Sisi Chinivare, Lutuga Shinjavare. Ritman to say when Zazia Kanaga, Disanta Murirema, say some back can do Rirega, Amyapiaha, to get Gagwezi Yara Mahope, Amitin Bama Machida Sego, Peter Rabe Chapari.
The placebo vaccine that was being given.
Santa can do Rirega, Nada Yaga Nungu, Kobe Yoga, Gagwezi Mabibe, Kalibuaga, Ona, Miyam Yoga, Drepe, Gagwezi with Peter Rava, Dada Jano Yaraga, to get Kobe Gagwezila. အုံနောက်မေးရောက်ကာကွယ်ဆေးလားဆိုတာကိုကျွန်တော်လည်းမသိပါဘူး။ဒါပေမဲ့လေသူတို့ကတော့ကျွန်တော်ကိုကိုဗစ်ကာကွယ်ဆေးရထားတဲ့အတိုင်းပဲပုံမှန်အတိုင်းပြုမှုနေထိုင်ဖို့ပြောထားပါတယ်လို့သူကပြောပါတယ်။လောလောဆယ်မှာတော့သူ့မှာဆေးရဗီထွက်ဆိုဂျိုခံစားရတာမျိုးဘာမှမရှိကြောင်းနဲ့အခုလိုဆေးအာနိသင်စက်သက်မှုမှာပါဝင်ခွင့်ရတာကိုဂုံယူဝမ်းမြောက်ကြောင်းရစ်မန်ကပြောပါတယ်။
လူတွေအတွက်ကာကွယ်ဆေးသုံးဖို့ကတော့ဒီနှစ်နှောင်းပိုင်းဓမ္မမဟုတ်နောက်နှစ်ခါအစောပိုင်းလောက်မှာစတင်အသုံးပြုနိုင်လိမ့်မယ်လို့ဆေးဝါးဆိုင်ရာကြွမ်းကျင်သူတွေကခန့်မှန်းထားကြပါတယ်ရှင်ကျွန်မခွာပြောပါဗီယိုအမေရိကန်အသံရဲ့အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်တော်ရဲမတော်ပါပါကစ္စတန်နိုင်ငံမျိုးရဲ့အစ္စလာမဘတ်မြို့မှာဟိန္ဒူရှရီခရစ္စနာမန္ဒီယာဖျားကြောင်းတိစော ာဝန်တွေအတွက်မြို့တော်အစ္စလာမဘတ်မြို့မှာတိစောက်ဖို့စီစဉ်ထားတာပါလူတဲစုဟိန္ဒူဘာသာဝင်တွေပါရင်နိုင်လုံနိုင်မဲ့ဒီဖျားကြောင်းတိစောက်တာကပါကစ္စတန်နိုင်ငံနဲ့မတူတဲ့ဘာသာကြားတွေအကြားအထူးရှင်တွဲနေထိုင်နိုင်ဖို့အရေးကြီးတဲ့လုံဆောင်ချက်တရားလိုယုံကြည်နေကြတာဖြစ်ပါတယ်ဒါပေမဲ့သဘောထားတင်ပါတဲ့မွတ်စလင်ဘာသာရေးခေါင်းဆောင်တွေနဲ့နိုင်ငံရေးသမားတချို့ကတော့ဒါဟာအစ္စလာမ်တရားတော်ရဲ့အနှစ်သာရနဲ့ရောပါကစ္စတန်လူအဖွဲ့အစည်းတွေပါစတင်နေတယ်လို့ယူဆနေကြပါတယ်
အပ္ပလာကဘုတ်ရခေဂျဲမု슬မာနိုကီကမ ्युन တီမေ
မု슬င်လူအဖွဲ့အစည်းနဲ့ယုတ်တူကိုပဲမှုတစ်ခုနဲ့တစ်ခုမတူကြပါဘူးကျွန်တော်တို့တိုက်ပြီးရဲ့အခြေခံဥပဒေကအလာကလွဲရင်ဘာဖျားမှမရှိပါဘူးလို့မွတ်စလင်ဘာသာရေးကောင်းဆောင်ဟာဖစ်မာဆူအာမက်ကပြောသွားတာပါပါကစ္စတန်ဝန်ကြီးချုပ်အီမရာခန်ကပြီးခဲ့တဲ့လကပဲဒီဟိန္ဒူဘုရားကျောင်းတည်ဆောက်ဖို့အမေရိကန်ဒေါ်လာ 1.3 သန်းနဲ့ညီမျှတဲ့ငွေကြေးကိုခွင့်ပြုလိုက်တာဖြစ်ပါတယ်ဒါပေမဲ့တိတ်ကြကြမှာပဲပြန်ရုပ်သိမ်းခဲ့ပြီးအဆောက်အဦဆောက်လုပ်တာလည်းရပ်ဆိုင်သွားခဲ့ရပါတယ်ဟိန္ဒူတွေကတော့ဒါဟာသူတို့ရဲ့အခွင့်အရေးဖြစ်လို့အစိုးရကမပေးရင်လည်းကိုယ်ပစံတဲ့ကိုဘုရားကျောင်းကိုတည်ဆောက်မယ်လို့ပြောပါတယ်ပါကစ္စတန်အစိုးရကတော့လူမှုအဖွဲ့အစည်းအချင်းချင်းကြားကပြဿနာကြောင့်ဒီလိုဖျားချောင်းဆောက်တာရပ်ဆိုင်းရတယ်ဆိုတဲ့အချက်ကိုညှင်းဆန်ခဲ့ပြီးအဆောက်အဦဆောက်လုပ်ဖို့ဟိန္ဒူတွေကတရားဝင်တောင်းဆိုစာမပို့သေးဘူးလို့ဆိုပါတယ
်
အဆောက်အဦဆောက်လုပ်မှုပုံစံကိုသူတို့စီကအခုထိကျွန်တော်တို့မရသေးပါဘူးအဆောက်အဦပုံစံတွေအတိပပိယသေးမှချင်းဆောက်လုပ်ရေးလုပ်ငန်းဆောက်လုပ်မရပါဘူးကျွန်တော်တို့ယုံကြည်တဲ့ကတော့ဒီကွက်ကိုခွင့်ပြုချက်ပေးတာနဲ့အဆောက်အုံပုံစံခွင့်ပြုအတည်ပြုပေးတာတွေလုပ်ပေးပါတယ်လို့မြို့တော်ဖွံ့ဖြိုးတိုးတက်ရေးအာဏာပိုင်အဖွဲ့ယုံကရှာဟီမမူဒ်ကပြောပါတယ်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW လို့အခွင့်အရေးလှူရှားမှုအဖွဲ့တွေကတော့ဟိန္ဒူဘုရားကျောင်းဆောက်လုပ်ခွင့်အမြန်ဆုံးပြန်ပေးဖို့အစိုးရကိုတောင်းဆိုနေပါတယ်သူတို့တို့ရဲ့ပိုပြီးခွဲခြားဆက်ဆံဖက်ချင်းခံနေကြရတယ်လို့တချို့ဟာအစ္စလာမ်ဘာသာကိုစော်ကားသူတွေလို့တောင်ဆက်ဆွဲခံနေကြရတယ်လို့လည်းလူ့ခွင့်ရေးအဖွဲ့တွေကပြောပါတယ်ကျွန်တော်ရဲ့မတော်ပါ
ဒီရေအမေရိကန်ပန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လင်းချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာခင်ဗျာဒီနေ့ဆွေးနွေးကမှာတော့မြန်မာနိုင်ငံမှာလက်နက်ကင်ဖွဲ့တွေကြီးစိုးတဲ့တိုင်းရင်းသားဒေသတွေမှာရွေးကောက်ပွဲကျင်းပနိုင်မယ့်အလားအလာတွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်။ဒီနေ့ဆွေးနွေးဖို့အတွက်တိုင်းရင်းသားကြီးရဲ့ကိစ္စရပ်မှာကျွမ်းကျင်မှုပို့ကူထူးဖြစ်တဲ့ဦးမောင်စုဖိတ်ခေါ်ထားပါတယ်။ဆောင်းမောင်စုမင်္ဂလာပါခင်ဗျာ
။မင်္ဂလာ
ပါ။ဟုတ်ကဲ့အခုဆိုရင်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကမဲဆန္ဒနယ်မြေဖြစ်တဲ့အမှတ်ကြေညာထားတဲ့အဲမှာဆိုရင်လက်တော်တိုက်ပွဲဖြစ်နေတဲ့ဒီခိုင်ပြည်နယ်အပါဝင်လက်နက်ကင်ပြည်ကတ်တွေကြောင့်လုံခြုံရေးစိတ်မချတဲ့နယ်မြေတွေနောက်နနကန်ဖွဲ့ရထိန်းချုပ်ကြီးစိုးထားတဲ့နယ်မြေတွေလည်းပါပါတယ်။ဆိုတော့ဒီထဲမှာအရင်ဆုံးရောလက်လက်တိုက်ပွဲဖြစ်နေတဲ့ဒေသတွေကအခြေအနေနဲ့ပတ်သက်လို့ဆွေးနွေးစီချင်ပါတယ်။အထူးသဖြင့်ကတော့ရခိုင်ပြည်နယ်မှာတိုက်ပွဲတွေကအရှိန်ကောင်းနေတာရှိပါတယ်။ရှမ်းပြည်မြောက်ပိုင်းမှာဆိုရင်တိုက်ပွဲတွေကြူချာကြူချာဖြစ်နေတာမျိုးရှိပါတယ်။ဆိုတော့ဒီနယ်မြေတွေမှာလက်ရှိအခြေအနေအရရွေးကောက်ပွဲတွေတကယ်ပဲကျင်းပနိုင်မှာမလား။ဘယ်လိုယူဆလဲဆရာဦးမောင်ဆို။
ဒါဒီကညောင်ပိုင်းနဲ့ပတ်သက်လို့ပြောရအောင်လေ။အရင်ညောင်ညောင်ပိုင်းရှင်းမြုံနယ်ရဲ့ရှင်းမြင့်ရဲ့ကဘလုံးဝမြုံနယ်၊ကုမြုံနယ်ပေါ့။ကုမြုံနယ်မှာတော့တိုက်ပွဲတွေတပွားနာဆန်ပါတယ်။ဒါပေမဲ့ဒီပေါ်ပွဲကော်မရှင်ကဒါအူဒီပေါ်ပွဲကျင်းပမယ့်နေရာမှာတည့်တော့တနက်ပတ်သက်တော့ရှင်းပမယ့်တမ်းလို့ဒီကဘာတောင်းခံတာပြီးရတယ်။တော်တော်စင်ပဲဒီပေါ်ပွဲကျင်းပမယ့်နေရာမှာတည့်ထားတယ်ပေါ့ကွာ။အဲ့တော့ဒီလိုသာဒီ KPR တွေကတော့စပွဲကိုညစေးကြမယ်ဒီမှာဒီပေါ်ပွဲကျင်းပလို့ရပါတယ်။ဒါရောလေဒီရုပ်ပွဲကျင်းပကိုမင်းဆိုလို့ပါစက်တင်ဘာမှာစောင့်စက်တင်ဘာအောက်ပိုင်းမှာနားလာစမှာမရှင်းအလုပ်ကိုကျင်းမှာအဲ့တော့ဟိုဇူလိုင်အောက်တိုဘာအကူမှာစပွဲကိုညစေးကြမယ်နှစ်ပတ်ရကြမယ်ဒီမှာဒီလိုဝင်နေပါသူမိခိုင်မှာဆိုရင်ပေါ့ဗျာဖလောက်အပေါင်းဒီတစ်ပတ်ရှိနေပြီအလုံးကုန်နေအိမ်မှာတော့ဒီဘက်ကတင်လာတော့ဒီလိုရေကောက်ဝဲကာလာမှာသူကဆေးရုပ်သိရှိလို့တင်လာပြီးတင်လာခိုင်းတယ်အဲ့တော့တမရဘက်ကလည်းဒါဟိုအဲ့ကာလာမှာတော့အနည်းဆုံးပေါ့ဗျာအဝဲစားကုန်မှာတိုက်ပွဲရဆိုင်နေတယ်ရဆိုင်နော်သူရေကောက်ဝဲကျမနဲ့ရှိပါဘလို့ဆိုလေဒီအပိုင်းပြောမှာဒီနောက်ပိုင်းသူ့ဘက်အင်းဒီဘောင်နောက်ပိုင်းသူ့ရဲ့အမည်နဲ့ဆွေးနွေးကမ်းလာတဲ့အချိန်မှာကျွန်တော်တို့ဒီအစ်ခရဲ့ဆေးလာဖြစ်လာခဲ့တယ်။အဲနောက်ပိုင်းရှင်းမြုံနယ်နဲ့ဖလဝါမြုံညာကျွန်တော်တို့ပေါ့ကျမနေတာသာသာရှိလာနိုင်တယ်လို့ပဲသုံးသပ်မှာပဲသုံးသပ်လို့ရပါတယ်။ဒါပေမဲ့ဒီကြီးကအဲ့လိုဖြစ်မှာဆိုတော့ပြောဖို့ခက်ပါတယ်။သပွဲကြီးရိုက်တော့ဖြစ်မှာ
။ဟုတ်ကဲ့တစ်လောတိုက်ပွဲကြီးရောလုံခြုံရေးစိတ်မချတဲ့ဒေသကြီးမှာရွေးကောက်ပွဲကျင်းပဖို့ခက်ခဲရှိရဆိုတော့ရှင်းပါတယ်ဒါပေမဲ့နနက်ကန်ဖွဲ့ရဲ့ကြီးစိုးတဲ့ဒေသတွေမှာတိုက်ပွဲမဖြစ်ဘဲရွေးကောက်ပွဲမကျင်းပနိုင်တာမျိုးအရင်ကလည်းရှိခဲ့ဦးပါတယ်ဥမာဝါနဲ့မိုင်းလားဒေသတွေမှာ2010မှာ2015မှာပါရွေးကောက်ပွဲမကျင်းပနိုင်တာမျိုးတွေကြုံခဲ့ပါတယ်ဆိုတော့ဒီချိန်မှာဒီလိုလားလာမျိုးတွေမြင်မိလားရှောင်းမောင်ဆို
ကျွန်တော်ပြောမယ်ဆိုရင်ရှမ်းပြည်ရဲ့10ကီလိုမီတာအသိန်းခွဲလို့ရှိပါတယ်အသိန်းခွဲလို့အဲ့တော့ဝါပြည်ရဲ့ဝါနယ်ဧရိယာ10ကီလိုမီတာ15000 18000လောက်ရှိပါတော့7000တိုင်းမျိုးပါရှမ်းပြည်7000အဲ့7000တိုင်းဒီတော့18000ကီလိုမီတာဆိုတာခင်းညွန့်နယ်နဲ့ဧရိယာ10000လောက်ပါတယ်ညာစုကဒီ US ရခင်းညွန့်အဲ့တော့ဒါကို2010မှာလည်းရုပ်ောက်ပဲမလုံးနိုင်2015မှာလည်းမလုံးဘူးရုပ်ောက်မှမလုံးနိုင်တဲ့စက်တနာကပါလို့အဓိကစက်တနာကဘာလဲဒီဒီသားတွေကိုအစိုးရရဲ့အုပ်ချုပ်ရေးလုံးဝမတရားဘူး။ဒါအဓိကတော့ UBS ကအလုံးဝထိန်းချုပ်ထားတဲ့အင်ဂျာဖြစ်တဲ့အုပ်ချုပ်ရေးပဲဖြစ်ဖြစ်စပိုင်ဆိုင်ရာပဲဖြစ်ဖြစ်တရားရေးစီရေးပဲဖြစ်ဖြစ်စီမားရေးပဲဖြစ်ဖြစ်အလုံး UBS ရဲ့ထိန်းချုပ်မှုမှရှိတယ်။အဲ့တော့ဒီငယ်တွေကိုနော်အစိုးရရဲ့အုပ်ချုပ်ရေးရန်ရပြီးစီပဲဘလို့မှဒီကောက်ပဲလုံးလုံးများဘူးအသေးပဲဖတ်ပါဒါကြောင့်2010မှာ2015ရှိတယ်ဒါပေမဲ့ဒီကျွန်တော်တို့ဒီကောက်ပဲကွန်ရှင်ပေါ့လက်ရှိ NLD ဆိုရယူရိုပဲကွန်ရှင်ကဝန်နယ်ကိုသွားဆွေးနွေးရယ်ဒီကောက်ပဲလုံးမယ်ဆိုတဲ့အမှာဒါမှယူကောက်ပဲလုံးမှာဆိုမျိုးနေပေါ်လာဒါပေမဲ့ကျွန်တော်တို့စဉ်းစားမှာဖြစ်တယ်ဒီ USA ကနေဆိုတော့ပြုတ်ဝခင်းချုပ်ထားတယ်အုတ်ချုပ်ရေးရောစီဝါရေးရော ားလုံးသိကြတာလေအေးရအစိုးရတက်တာအစိုးရရဲ့အုပ်ချုပ်ရေးနဲ့လုံးဝမရှိခင်ဘလို့ဒီကောက်ပွဲချစ်ပါမလဲဆိုတော့နားလည်းသတိရစ်ချစ်လိမ့်မယ်လို့ထင်ပါတယ်အဲ့တော့ချုပ်လိုက်ရင်ချမ်းပြည်မှာ55မြို့ရှိပါတယ်55မြို့နယ်ထဲမှာဝါမာ၄မြို့နယ်မိုင်းလာ၁မြို့နယ်၅မြို့နယ်ဒီ2015မှာဒီကောက်ပွဲမချစ်ပါနိုင်ဘူးလက်ရှိအချိန်မှာရေတော့ပွဲကျင်းပမှုဆိုတာကတော့ကျွန်တော်တူးချင်းညာတော့ဖြစ်နိုင်တဲ့ကလေးမျို
းဟုတ်ကဲ့နောက်တစ်ချက်ကတော့ဒီလက်နက်ကင်အဖွဲ့အစည်းတွေကြီးတူးတဲ့ဒေသတွေမှာရေကောက်ပွဲကျင်းပနိုင်တယ်ဆိုရင်တော့လွတ်လပ်မြတ်တမ်းမှုရှိမှရှိဆိုတဲ့အပိုင်းကိုဆွေးနွေးစီချင်ပါတယ်။ရခိုင်ပြည်နယ်မှာဆိုရင်လည်းတိုက်ပွဲတွေချိန်ကောင်းနေရတဲ့အမျှတိုင်းနဲ့ချီရဲ့ဒေသခံတွေလည်းထပ်ပြေးနေရတာမျိုးရှိပါတယ်။ဆိုတော့ဒီလူတွေမဲပေးခွင့်ရမရဆိုတာလည်းမသိကြပါဘူး။ဆိုတော့ဒီလိုအခြေအနေမျိုးမှာရေကောက်ပွဲကျင်းပနိုင်တယ်ဆိုရင်တော့လွတ်လပ်မြတ်တမ်းမှုရှိနိုင်မှာမလားကျောင်းမော်ဆို
ဒီမှာကတော့တောင်းနာကကျွန်တော်စဉ်းစားမှာခိုင်ကတော့အဓိကပေါ့လို့စပေးစပေးဒုက္ခတွေရေးပြနှစ်ပိန်းကျော်တော့ရှိလာတယ်ဒီရဖြစ်တာဒါပေမဲ့ကျွန်တော်တို့ကတကယ်လုပ်မယ်ဆိုလို့ရှိရင်အင်းပြည်ရင်နဲ့ကာလာကူဖန်တီးပြီးတော့ဒီကောပဲလူလူရနိုင်ပါတယ်နှစ်ဖက်ကလည်းတဲ့ဘွေးလေးကိုချော့ချိုက်ပြီးတော့နောက်ဆုံးပြေးရမယ်နှစ်ဖက်တော့နှစ်ဖက်ပေါ့နှစ်ဖက်ဆုတ်တာပေါ့တစ်ဖက်ကျတော့သုံးမရဘူးရုပ်လို့ဆုတ်လို့ရနိုင်မှာတော့အဲ့ရလာပြည်ပြားနေတာလေဒီကောက်ပဲဆိုတာနဲ့ပတ်သက်လာတယ်နော်ပြန်လာပြုတ်ချက်ကြည့်တယ်သူတို့ကတော့ဒီပြေးတိုင်းမှာဩဇာတက်ရောက်တယ်လက်နဲ့ကိုပဲစီတီကန်ပေါ့နော်ဒါကူဒီအားပေးရဆိုသွေးကြည့်ဒီကတော့ကျွန်တော်ချော်လဲလို့ရမှာကျွန်တော်တို့2015ခုနှစ်တုန်းကဒီဘောက်ဖွဲ့ပါကျွန်တော်တို့ရှမ်းပြည်နယ်မှာခုနကဝါနယ်က၄မြို့နဲ့မိုင်လာတိုင်းမြို့၅မြို့နဲ့ဒီကျွန်တော်ချီတီးနဲ့မန်ရှု၂မြို့နဲ့ဒီဘောက်ဝင်ကျင်းပါနဲ့ပါ2015မှာကျွန်တော်ဒီဘောက်ဝင်ရှိရမယ်ဆို55မြို့နဲ့48မြို့နဲ့ကျင်းပါတယ်အကြောင်းမန်ရှုနဲ့ချီတီးကမကျင်းပါနိုင်အစစ်စီနဲ့တိုက်ပွဲတွေဖြစ်နေပြီးတိုက်ပွဲတွေမရတတ်နိုင်ဒီ၂မြို့နဲ့မကျင်းပါနိုင်အဲ့တော့သောင်းစကွန်ကြရမှာဒီနှမျိုးနဲ့ကြံပြပနိုင်အဆက်နယ်ဒီရဲ့အနိုင်ရမျိုးနဲ့ဒါမှမဟုတ်အဲ့မှာဆူဆဲတဲ့ဒီပါတိပေါ်လာတယ်ပေါ့ဒီရှမ်းတန်လာလည်းနဲ့ကန်ကပ်တော့အစစ်ရှိနေတယ်မှာအစစ်ဩဇာကြောင့်အဆက်နယ်မရဘူးဆူဆဲတဲ့ဒီအောင်ဖြစ်တယ်မှန်ဒါကတော့ဆူဆဲတဲ့ဒီရှိသည်ဖြစ်သည်မရှိသည်ကျွန်တော်တို့ကအခုလုံးချုပ်သုံးတတ်မယ်ရှိလက်နဲ့ကန်ကပ်ဖို့ရှိတာနဲ့အဲဒီမဲမဲကကြောက်ကြသလားလို့ဒီလိုမေးမယ်ဆိုချင်ဝါညာလက်လက်ကအတက်ခွဲအစည်းဆုံးကတက်မှာအဲ့တော့လက်လက်ကအတက်ခွဲအစည်းဆုံးကြောက်ရင်တက်မလို့ပြောတာမေးပြကြပါဘာနော်သူကတော့တက်မလို့ကထောက်ခံထားတဲ့ဒီခံပြုတ်မေးပြကြပါဒါမှမဟုတ်စက်ကမှဒီခံပြုတ်မေးမရဘူးနော်အများကြီးရှုံးနေတယ်အဲ့တော့ကျွန်တော်မြင်နာကတော့ဒီဒေသတွေမှာရေတော့ပွဲလို့မဲရသွားတာဒီတိုင်းကလက်နဲ့ကြိုင်နေဩဇာကြောင့်ပြားကြောင့်ချင်းကြောင့်မှုကြောင့်ပြောရင်တော့မလုံလောက်ဘူးဒီမှာဟင်ဘာဖြစ်လို့လဲဆိုတော့လက်နဲ့ကြိုင်တပ်ဖွဲ့ကြောင့်ပြားကြောင့်ချင်းကြောင့်မှုကြောင့်လက်နဲ့ကြိုင်တပ်ဖွဲ့အစည်းဆုံးဖြစ်တဲ့တမ်းတော်ကြောင့်အဲ့ဒါတော့မကြောက်ဘဲနဲ့မေးပေးကြလို့ဘာကြောင့်လဲဆိုတော့ကျွန်တော်စဉ်းစားကြည့်ပါမယ်သူပြီးတိုင်းသာဒေသတွေမှာတိုင်းသာတွေသာသာချက်နဲ့သူ့ရဲ့နိုင်ငံရေးသဘောထားကိုပြစ်တင်လာမှာတပ္ပနာဖြစ်နေ
တယ်။ဟုတ်ကဲ့တကယ်လို့ဆိုတာဒီတရားနာဒေသတွေမှာရွေးကောက်ပွဲတွေမကျင်းပနိုင်တာမျိုးကျင်းပရင်တော့မှအကန့်အသတ်တွေရှိနေတာမျိုးကြီးကျင်းရမယ်ဆိုရင်မြန်မာနိုင်ငံရဲ့ဒီရွေးကောက်ပွဲလုပ်ငန်းစဉ်နောက်နိုင်ငံရေးအခင်းအကျင်းမှာဘလောက်ထိများရိုက်ခတ်လာနိုင်တယ်လို့များယူဆလဲဆရာဦးမော်ဆို
။အဲ့တော့ကျွန်တော်အနေနဲ့ပြန်ကြည့်မယ်ဆိုရင်2010ဒီရွေးကောက်ပွဲနဲ့2015ရွေးကောက်ပွဲကတရားနာတွေဘလောက်ထိကျွတ်တော့မှငြင်းရတယ်အဲ့2010မှာနည်းနည်းနဲ့2015မှာ4လသူအများစုတက်နေတာ2010မှာ4လ4လနဲ့ပြတ်ကြတာဒါပေမဲ့ကျွန်တော်ကပြန်ကြည့်မယ်2010 2015မှာတိုင်းရင်းသားတွေဒီစက်တော်မှာအခန်းကဏ္ဍရလာလေဘယ်လောက်ကြီးလုံနိုင်တယ်ပုံမှန်မိနေရင်တော့မိခုံးနေဥမာဆိုတော့ကျွန်တော်တို့ရခိုင်ပြည်နယ်မှာဆိုရင်တိုင်းရင်းသားရလက်ကအားဆုံးတော့ပြောင်းလို့ဆိုတော့ပြည်နိုင်တဲ့ပြောင်းလို့တော့ပါဒီ ANP ပါတီတော့ဒီခိုင်မူသားပါတီဒီစီတူလို့တော့မှာဆက်နေနေရတော့ပြရတယ်ဒီသားလို့တော့မှာဆင်တာပါပြတာကြည့်နေတော့အများဆုံးအဲ့ဘာလို့နိုင်လဲဆိုအမှုမဖြစ်တော့ဘာမှမဖြစ်ရဘာမှလုံးလုံးပတ်လို့လဲအ ဆိုတော့ဖွဲ့တဲ့နေရာမှာပေါ်စာမတက်ရောက်လွတ်တော်ထဲမှာအတိုက်ခံဖြစ်ပြီးကံကောတာဒီဘာမလို့အဲ့တော့ကျွန်တော်တွေ့တော့တိုင်းရပါတီရဲ့အနေနဲ့သူတို့အနေနဲ့လွတ်တော်ရဲ့အခမ်းအနားဒီသူတို့ကဘာမှမလုံတော့ဘူးလို့ရင်းနေကြတော့မဖြစ်ပါဘူးဒါပေမဲ့တစ်ဖက်ကပြောမယ်ဆိုရင်ကျွန်တော်2020ရုပ်ောက်ပြီးမှသူတို့တိုင်းရပါတီဒီပို့ပြီးတော့ညာရလာရင်သူတို့အခမ်းအနားပို့ဒီမှာနာမနာဆိုသက်ဆိုင်မှုကိုရှိပါတယ်ဘယ်လိုလုပ်စေအချိန်မှာတော့သူတို့ဒီတပီနယ်ချင်းကတော်တော်တွေမှာအများစုရလာတယ်နောက်မှအဲ့ဒီနယ်ရဲ့အများစုရတာကဘာမှမလုပ်နိုင်ဘူးမှာနောက်တစ်ခုကအဲဆရာရဲ့မိကုန်းထဲမှာပါတယ်ဒီငငယ်ရေးကတနာပါတော့ဘယ်လိုမှမဖြစ်ဖြစ်ဘူးပါတယ်ပေရေကတနာနဲ့ပတ်သက်သူနည်းဖို့လိုအပ်ပါတကယ်လို့ရုပ်ောက်ပွဲမှာအနိုင်ရတဲ့ပါတီအများစုအနိုင်ရပြီးတော့ဖွဲ့နိုင်တဲ့ပါတီ NLD ဖြစ်စီဒီကံယူဖြစ်စီကျန်တဲ့ပါတီတိုင်းလာရေးနဲ့ပတ်သက်တိုင်းလာရေးပြည်နယ်ရေးရပိုင်ဝင်နဲ့ပတ်သက်ဘလို့ပြီးမလဲဒီအချက်တွေခွင့်ပြုမလဲဆိုတော့တိုင်းလာပါတီဒီကံယူဒီဆုံးပြမှာကပြဿနာကြီးရမှာပါလို့ထင်ပါတယ်ရုပ်ောက်ပွဲနီလန်းတစ်ခုလေးမှာဒီဘက်တော့လုံးလုံးစင်မှာအပြင်ဖို့ဘူး
ဟုတ်ကဲ့ခင်ဗျာညီကုန်းချုပ်အနေနဲ့မေးချင်တာကတော့နက်နက်ကန်ဖွဲ့ရဲ့ကြီးစိုးတဲ့နေမြေမှာရွေးကောက်ပွဲကျင်းပနိုင်မှုပဲဖြစ်ဖြစ်ကျင်းပတဲ့အခါမှာလည်းလွတ်လပ်မြတ်တဲ့အခြေအနေမျိုးပဲဖြစ်ဖြစ်ဖြစ်ဖို့ဆိုရင်အဓိကဘယ်သူတွေမှတာဝန်ရှိမလဲ။ဘာတွေများလုပ်ဖို့လိုမလဲဦးမောင်စု
။လွတ်လပ်စင်ကတော့ငင်းငင်းရေးဆိုတဲ့ဇလတ်တစ်ခုစစ်ခရရဆဲရေးဆိုတဲ့ဇလတ်တစ်ခုမရှိဘဲနဲ့ပြတ်သွားတာဖြစ်နေတယ်။အခုကအချို့ဆိုရင်နေတာကတစ်ဖက်နည်းနည်းလေးကြမ်းပါလို့ဆိုလက်နက်ကိုင်တပ်ဖွဲ့တွေကြီးစိုးနေတဲ့နေရာမှာယူကောက်ပွဲတွေကလက်နက်ကိုင်တပ်ဖွဲ့ရဲ့ဩဇာကြောင့်ပြားကြောင့်တိတ်ဆောက်နိုင်တယ်ဆိုအမြင်မျိုးသက်သက်တင်မှတ်ပါတယ်ဗမာကြီးဒီလိုမှလက်နက်ကိုင်တပ်ဖွဲ့ကြီးစိုးမှုတမလို့ဖြစ်ပါတယ်တမလို့ကြီးစိုးတဲ့နေရာမှာတော့မှမြစ်လက်ပြီးမြတ်တဲ့ယူကောက်ပွဲကျင်းပလို့ရတယ်လို့ဆိုက်တမလို့ရေအင်အားများစွာနဲ့တိုင်းလာလက်နက်ကိုင်ဒေသတွေမှာလည်းပဲလွတ်လပ်ပြီးတရားညတာတဲ့ယူကောက်ကိုချင်းပနိုင်ကျွန်တော်မြင်မှဖြစ်ပါတယ
်ဟုတ်ကဲ့ပါခင်ဗျာအချိန်ပြည့်ပြီးဆင်းနေတဲ့သူမမောင်ဆိုးကြည့်ရှုနားဆင်ရတဲ့သောတာရှင်တွေအားလုံးကိုလည်းကျေးဇူးထူးတင်ပါတယ်ခင်ဗျာကျွန်တော်အောင်လင်းပ
ါမြင်လာပါရှင်ဦးစိတ်သူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒီတစ်ပတ်အတွက်2020အလွန် NLD ခြေလှမ်းပါဖြစ်မလဲဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဦးစိတ်တော်မြင့်တဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင
်လာမယ့်2020ဒီမှာရှေ့အနေမှာကျင်းပမယ်အထူးထူးရေကောက်ပွဲကြီးမှာဝင်ရောက်ရှင်ပြိုင်မယ် NLD ရဲ့အမတ်လောင်စင်းတွေတရားဝင်ထုတ်ပြန်ကြေညာလိုက်ပါပြီ NLD ရဲ့အမတ်လောင်စင်းတွေကိုအမတ်လောင်လျှောက်လွှာတင်ထားသူတွေသူ့ပါတီဝင်တွေမကပြည်သူအများကပါစိတ်ဝင်စားကြပါတယ်အကြောင်းကတော့ NLD ပါတီဟာအာဏာရပါတီဖြစ်နေတဲ့အပြင်2015ရွေးကောက်ပွဲအတွေ့အကြုံအရ NLD အလံအောက်ကရွေးကောက်ပွဲဝင်ရဲ့ရွေးချယ်ခံရဖို့ရာခိုင်နှုန်းများတာကြောင့်လည်းဖြစ်ပါတယ်2015တုန်းက NLD ဟာစုစုပေါင်းမဲဆန္ဒနယ်မြေ1152နေရာမှာဝင်ရောက်ရှင်ပြိုင်ခဲ့ပြီး886ရောက်အရွေးချယ်ခံခဲ့ရပါတယ်ဝင်ရွေးခံသူစုစုပေါင်းရဲ့89ရာခိုင်နှုန်းအနိုင်ရခဲ့တာလည်းဖြစ်ပါတယ်ခုဆိုရွေးကောက်ပွဲဝင်ပြိုင်မဲ့စီးရင်ပေါ်ထွက်လာပြီမို့တကယ်လို့သာ NLD သာအနိုင်ရအစိုးရဖွင့်နိုင်ခဲ့ရင်2020အလွန်ဖြစ်ပေါ်လာနိုင်တဲ့အခြေအနေတချို့ကိုအကြမ်းမင်းခတ်မှန်းလို့ရနိုင်ပါပြီ။ခုဒီပတ်အဲ့ဒီအကြောင်းလေ့လာတင်ပြသွားပါမယ်
။ဇူလိုင်လ23ရက်အမတ်လောင်းစီးရင်ထုတ်ပြန်အပြီးမှာအမတ်လောင်းတွေကိုပါတီအပေါ်တစ္ဆာရှိမှုနဲ့ဒူပေတံပေခန္ဓာရည်ရှိသူတွေကိုဦးစားပေးရွေးချယ်ခဲ့တယ်လို့ပါတီဒုက္ခရနှစ်ဒေါက်တာဇော်မြင့်မောင်ကသတင်းမီဒီယာတွေကိုပြောပါတယ်။ဒါကလည်း2015နဲ့2020ကြားလွှတ်တော်တွင်ဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်ပြဿနာတွေအပေါ်အခြေခံပြီးစဉ်းစားခဲ့တာဖြစ်နိုင်ပါတယ်။လက်ရှိ2008ဖွဲ့စည်းပုံနဲ့တည်ဆဲဥပဒေတွေအရရွေးကောက်ပွဲနိုင်ပြီး NLD ပါတီအမတ်အနေနဲ့လွှတ်တော်ထဲဝင်သွားသည့်တိုင်ပါတီအပေါ်သစ္စာမရှိတာပါတီမူဝါဒမလိုက်နာတာခြံခုံနာမျိုးရှိခဲ့ရင်တော့အဲ့ဒီသူကိုလွှတ်တော်အမတ်အဖြစ်ကပြက်ပြယ်အောင်ဘာမှလုပ်နိုင်တာမရှိပါဘူး။သက်ဆိုင်ရာမဲဆန္ဒနယ်ကမဲဆန္ဒရှင်တွေရဲ့အားနဲ့ပြန်ဖြုတ်ချရအောင်ကလည်းလွှတ်တော်ကိုယ်စားလှယ်အဖြစ်ကနေပြန်ရုပ်သိမ်းရေးဥပဒေကိုခုချိန်ထိပြဋ္ဌာန်းနိုင်ခြင်းမရှိသေးလို့ပါပဲ Lama Yuga Bwe NLD take down Gonson, Tong Yap Tete, Nangan Lord Diming and Dong Sansuji, Tamara Uwimye, Mandalay Tai Wijito, Doctor Somy Mount, Tong Yau Salo, Yuga Bwe Winjabame, Dong Sansuji, Tamara Uwimyinga, Tidu Lodo, Yangong Dai Komu Munene, Tamwe Munema, Winjabame, Doctor Somy Mongaro, Mandalay Dai Lodo, Amara Buram Muni, Matti Messana Negani, Wiyao Shimjai Melu, Diavare. ဒါကိုကြည့်ချင်းအဖြစ်ရွေးကောက်ပွဲသာနိုင်ငံရေးလက်ရှိအခြေအနေအတိုင်းဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ဟာအစိုးရအဖွဲ့တာဝန်ဆက်ယူပွဲရှိပြီးဒေါက်တာစောမြင့်မောင်ကတော့မန္တလေးတိုင်းဝင်ကြီးချုပ်တာဝန်ထမ်းဆောင်မဲ့သူဟာအဲ့ဒီပြည်နယ်ဒါမှမဟုတ်တိုင်းလွတ်တော်မှာကိုယ်စားလှယ်အဖြစ်ရွေးချယ်ခံထားရဖို့လိုအပ်ပါတယ်ဒေါက်တာစောမြင့်မောင်ဟာမန္တလေးတိုင်းဝင်ကြီးချုပ င်ဒေါ်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကအစိုးရအဖွဲ့တာဝန်ဆက်ယူကြမှာမို့ဖွဲ့စည်းပုံအရပါတီလုပ်ငန်းဆက်လုပ်လို့ရကြမှာမဟုတ်ပါဘူးအဲ့ဒီအချိန်အခုလိုပဲပါတီတာဝန်ကိုဒေါက်တာစောမြင့်မောင်ကပဲဆက်ယူဖို့အခုပုံစံရွေးကောက်ပွဲဝင်တာလို့ခန့်မှန်းရပါတယ
်2008ဖွဲ့စည်းပုံအရရွေးကောက်ပွဲအပြီးအစိုးရဖွဲ့တယ်လောက်တဲ့ပါတီကြီးတွေဟာအစိုးရဖွဲ့နိုင်ရေးကိုရည်မှန်းပြီးတိုင်းနဲ့ပြည်နယ်မှာဝန်ကြီးချုပ်တာဝန်ပေးမဲ့သူတွေကိုကြိုတင်ရထားရလိမ့်ရှိပါတယ်။အဲဒီလူတွေကိုတိုင်းနဲ့ပြည်နယ်လွှတ်တော်အဆင့်မှာပဲရွေးကောက်ပွဲဝင်စေရမှာဖြစ်ပါတယ်။2008ဖွဲ့စည်းပုံအရသမ္မတဒုသမ္မတနဲ့ပြည်တော်စုအဆင့်ဝန်ကြီးဒုဝန်ကြီးတွေကိုလွှတ်တော်အမှတ်ဖြစ်ဖြစ်မဖြစ်ဖြစ်ခန့်အပ်နိုင်ပေမဲ့ပြည်နယ်နဲ့တိုင်းဝန်ကြီးချုပ်တွေကိုတော့အဲဒီပြည်နယ်နဲ့တိုင်းလွှတ်တော်အမှတ်တွေထဲကပဲခန့်အပ်နိုင်တာမို့ခုလိုကြိုတင်ရထားပြည်နယ်နဲ့တိုင်းအဆင့်လွှတ်တော်မှာရွေးကောက်ပွဲဝင်ပြိုင်စေတာဖြစ်ပါတယ်။လက်ရှိ NLD ပါတီရဲ့တိုင်းနဲ့ပြည်နယ်လွှတ်တော်တွေအတွက်အမတ်လောင်းရထားစင်းမှာရန်ကုန်တိုင်းကလွဲပြီးကြံတိုင်းနဲ့ပြည်နယ်အားလုံးကဝန်ကြီးချုပ်တွေဟာသက်ဆိုင်ရာတိုင်းနဲ့ပြည်နယ်လွှတ်တော်တွေအတွက်ပဲဝင်ပြိုင်ဖို့စီစဉ်ထားတာတွေ့ရပါတယ်။နောက်ထပ်ထူးခြားတာတစ်ခုကတော့အဲ့ဒီတိုင်းနဲ့ပြည်နယ်လွှတ်တော်အတွက်အမတ်လောင်းတွေစင်းမှာလက်ရှိဝန်ကြီးချုပ်တွေထက်ပိုဝါရင်ပါတီတာဝန်ပိုကြီးတဲ့ထင်ရှားတဲ့ NLD ပုဂ္ဂိုလ်တွေပါဝင်တာမျိုးလဲမတွေ့ရပါဘူး။အသေးပေကတော့ NLD ဟာရန်ကုန်တိုင်းကလွဲရင်ကြံတိုင်းနဲ့ပြည်နယ်အားလုံးကဝန်ကြီးချုပ်တွေကိုနောက်အစိုးရသက်တမ်းအုပ်ချုပ်ခွင့်ရခဲ့ရင်လဲဝန်ကြီးချုပ်တွေအဖြစ်ပဲတာဝန်ပေးဖို့ရထားတာဖြစ်နိုင်ပါတယ်။နိုင်ငံရေးကိစ္စတွေကတချို့ဝန်ကြီးချုပ်တွေအရေးချင်းမရှိဘူးအုပ်ချုပ်စီမံခန့်ခွဲနိုင်မှုအားနည်းတယ်စသဖြင့်ဝေဖန်နေကြသည့်တိုင် NLD ကတော့လက်ရှိဝန်ကြီးချုပ်တွေနဲ့ပဲစခန်းသွားဖို့ရည်ရွယ်ထားတယ်လို့ခန့်မှန်းနိုင်ပါတယ်
။ရန်ကုန်တိုင်းဝန်ကြီးချုပ်နေရာကတော့အတော့ကိုအရေးကြီးတဲ့နေရာမျိုးပါ။တိုင်းနယ်ပြည်နယ်အဆင့်ဝင်ကြီးချုပ်ဆိုပေမဲ့တကယ်လက်တွေ့ကြည့်လိုက်ရင်ဒုသမရအဆင့်တွေထက်တောင်လုတ်ပိုင်ခွင့်အာဏာပိုကြီးပိုများပါတယ်2015ရွေးကောက်ပွဲအပြီး NLD ဟာဦးဖြိုးမင်းသိန်းကိုဝင်ကြီးချုပ်တာဝန်ပေးခဲ့ပါတယ်လေးနှစ်ကျော်ကာလဦးဖြိုးမင်းသိန်းရဲ့စွမ်းဆောင်မှုတွေမှာအောင်မြင်မှုတွေရှိတယ်လို့အများဝေဖန်ရလောက်တဲ့အထိအားနည်းချက်တွေလည်းရှိခဲ့ပါတယ်သူ့ရဲ့စွမ်းဆောင်ချက်တွေထဲမှာမဘာသာအဖွဲ့ကြီးကိုတရားမဝင်ကြောင်းအစောဆုံးအတိအလင်းပြောဆိုခဲ့တာ YBS ဘတ်စကားတွေပြေးဆွဲခြင်းအပါအဝင်ရန်ကုန်မြို့ပြဖွံ့ဖြိုးတိုးတက်ရေးကိုတိတာထိရောက်အောင်လုပ်ပြနိုင်တာနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေဝင်ရောက်လာအောင်စွန့်ဆောင်နိုင်တာစသဖြင့်အတော်များများကိစ္စတွေမှာချီးကျူးနိုင်ပါတယ်ဒါပေမဲ့တက်မတော်ကာကွယ်ဦးစီးချုပ်ကိုနိုင်ငံတကာမှဆိုညွှန်ချုပ်အဆင့်လောက်ပဲဆိုပြီးတတိလက်လွတ်ပြောဆိုမိတာမျိုးကျူးကျော်တွေကိုတဲတွေကနေတိုက်ပေါ်တင်ပေးရုံမကအလုတ်အကင်ပါရအောင်စ조사ပေးမယ်ဆိုပြီးမဖြစ်နိုင်တဲ့ဂရိပေးတာမျိုးတွေလည်းလုပ်ခဲ့တာတွေ့ရပါတယ်ဘလို့ပဲဖြစ်ဖြစ် NLD ရဲ့ရန်ကုန်တိုင်းလွှတ်တော်အတွက်ဝင်ပြိုင်မဲ့အမတ်လောင်းစင်းမှာဥဖြိုးမင်းသိမ်းမပါတော့တာကြောင့်သူ့အနေနဲ့တိုင်းဝင်ကြီးချုပ်တာဝန်ယူခွင့်မရှိတော့တာတေချာသွားပါပြီအခြားတစ်ဖက်မှာလည်းနာမည်ကြီးတိုင်းလွှတ်တော်အမတ်ဒေါ်ဆန္နာမင်းကလည်းပါတီခေါင်းဆောင်တွေရဲ့ညွှန်ကြားချက်နဲ့တိုင်းလွှတ်တော်အတွက်ဝင်မပြိုင်ရတော့ပါဘူး
နောက်ဆုံးထွက်ပေါ်နေတဲ့သတင်းတွေအရရွေးကောက်ပွဲမှာ NLD အနိုင်ရခဲ့ရင်နောင်ဖြစ်လာမဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟာလက်ရှိတိုင်းစီမံဘဏ္ဍာဝန်ကြီးတာဝန်ယူထားတဲ့ဦးရဲမင်းဦးဖြစ်နိုင်ပြီးရန်ကုန်တိုင်းလွှတ်တော်အတွက်တကုံတင့်မင်းဆရာနယ်မြေကဝင်ရောက်ရွေးခံမှုစည်ရင်ထုတ်ပြန်ထားပြီးပါပြီ။ကြံတိုင်းစစ်လွှတ်တော်အတွက်တင်ထားတဲ့အမတ်လောင်းတွေစင်းမှာဝန်ကြီးချုပ်လောင်းဖြစ်ရာထားနိုင်လောက်တဲ့ဝါရင့်နာမည်ကြီး NLD ပုဂ္ဂိုလ်မျိုးမပါဝင်တာကြောင့်ဦးရဲမင်းဦးကသာလျှင်ဝန်ကြီးချုပ်တာဝန်ပေးဖို့ရထားတာဖြစ်နိုင်ကြောင်းခန့်မှန်းရပါတယ်။ဒါကြောင့် NLD ဟာရွေးကောက်ပွဲနိုင်ပြီးအစိုးရဖွဲ့နိုင်ခဲ့ရင်အရေးကြီးတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်နေရာကိုငယ်ရွယ်တဲ့ပညာတတ်တယောက်ကိုပြောင်းလဲတာဝန်ပေးဖို့ရထားတာကလွဲပြီးကြံအပိုင်းတချို့မှာတော့လက်ရှိအနေအထားတိုင်းဆက်သွားဖို့ရည်ရွယ်ထားဖို့ရပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ပါရှင်။ VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုတော့အရင် VOA အစီအစဉ်တွေကိုနားဆင်ပြီးတော့ရေးလာကြတဲ့သောရရှင်ရဲ့စာတော်လေးတွေကိုဖော်ပြပေးသွားချင်ပါတယ်။ Facebook ကနေရေးလာတဲ့သောရရှင်တယောက်ရဲ့စာတော်လေးကိုအရင်ပြောပြပေးပါမယ်နော်။ဒီလိုကိုမြဲတဲ့နားထောင်ဖြစ်ပါတယ်တဲ့ကျွန်တော်ကတော့ကမ်ပူမျိုးနယ်မှာနေထိုင်တဲ့ဥကင်ချီဖြူဝေလှိုင်မှာ VOA ဝိုင်းတော်သားတွေကျန်းမာပါစီလို့ဆူတောင်းပေးလိုက်ပါတယ်ဆိုပဲရေးလာပါတယ်နောက်ထပ်သောရရှင်တယောက်ကတော့မင်္ဂလာပါ VOA သတင်းတွေကိုအဆက်မပြတ်တင်ပေးတဲ့အတွက်ကျေနပ်ကျေးဇူးတင်ပါတယ်အခုလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုအချိန်နဲ့တပြေးညီတင်ပေးတဲ့အတွက်လည်းအထူးကျေးဇူးပါကျွန်တော်တို့မြန်မာနိုင်ငံကြီးအများဆုံးငြိမ်းချမ်းပါစေလို့ဆုတောင်းပါတယ်ဆိုတော့ Facebook Messenger ကနေပြီးတော့သူရဲ့စာတော်လေးကိုရေးပို့လာပါတယ် VOA စီစဉ်တဲ့ကိုနားဆင်အားပေးပြီးတော့ရေးလာကြတဲ့သောရရှင်ရဲ့စာတော်လေးတွေကိုလည်းဆက်ပြောပြပေးကြပါရစေမြန်မာနိုင်ငံရေးလောကဆိုင်ရာ EDM အသုံးနှုန်းများဆိုပြီးတော့ဒီ VOA ကနေပြီးတော့ American တုံးအင်္ဂလိပ်စာတင်ကန်းစာအစီအစဉ်ကိုနားဆင်ပြီးတော့သောရရှင်တို့ကအဲ့ဒီအစီအစဉ်ကိုတင်ယူချင်ပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါကျမတို့အစီအစဉ်ကိုအပတ်စဉ်တိုင်းရုံမြင့်တန်ကြာရေဒီယိုကနေထုတ်လွှင့်ပေးနေတာမလို့အဲ့ဒီအစီအစဉ်ကိုအဲ့ဒီမှာနားထောင်လို့ရတယ်လို့ပြန်ပြီးတော့လဲလေးလာခြင်းနဲ့ဆိုရင်ပြန်ပြီးတော့နားထောင်လို့ရအောင်လဲလုပ်ပေးထားပါတယ်နော်အတန်းနဲ့စာသာတိုက်ကြည့်လို့ရအောင်လဲတင်ကန်းစာအပြည့်အစုံကိုစာသားနဲ့တင်ပေးထားပါတယ်အဲ့ဒီသောရရှင်ကတော့ Michael Reese ရဲ့သောရရှင်ပါနောက်ထပ်သောရရှင်တစ်ယောက်ကတော့ Mike Margaret လို့ရေးထားပါတယ်ဒီ Mike Margaret သောရရှင်က A good program I'm very grateful to you တဲ့အရင်ကောင်းတဲ့အစီအစဉ်လေးပါအထုကိုကျေးဇူးတင်ရှိပါတယ်လို့ရေးလာပါတယ်သူတို့ကအဲ့ဒီမြန်မာနိုင်ငံရေးလောကဆိုင်ရာ EDN အသုံးနှုန်းများတင်ကန်းစာအစီအစဉ်ကိုနားဆင်ပြီးရေးလာကြတာဖြစ်ပါတယ်စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ပြီး VOA မြန်မာပိုင်း website ပေါ်မှာမှတ်ချက်ရေးလာတဲ့သောရရှင်ကတော့ဦးဝင်းတင်ပါဦးဝင်းတင်က VOA ရဲ့ထုတ်လွှင့်ချက်တွေကိုအားပေးခဲ့တာနှစ်ပေါင်း20ကျော်ခဲ့ပါပြီအစီအစဉ်အားလုံးလည်းစိုက်နှစ်သက်ပါတယ်ဆက်ပြီးတော့လည်း VOA ကိုအားပေးသွားမှာပါလို့ရေးလာပါတယ်ဟုတ်ကဲ့ပါအခုလိုပြောလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကိုကြီးကျော်ဆိုတဲ့သောရရှင်ကျမတို့ VOA မြန်မာပိုင်းလူမှုကွန်ရက်စာမျက်နှာဖြစ်တဲ့ Facebook စာမျက်နှာမှာလာပြီးတော့ရေးသွားတာကတော့ VOA ကအတန်လွင့်ထုံးလွင့်ချက်တွေကိုနားဆင်လာခဲ့တာသူအသက်15နှစ်ခရဲကပါတဲ့ Radio လေးတစ်လုံးနဲ့နားဆင်လာတာပါကျွန်တော်ကအမှန်ကန်တိကျမြန်ဆန်တဲ့သတင်းတွေကိုအထူးယုံကြည်ပါတယ်ဆိုပြီးကိုကြီးကျော်ကရေးလာပါတယ် Ever Love ဆိုတဲ့သောရရှင်ကတော့ VOA ကိုထောက်ခံပါတယ်အမှန်တရားကိုတင်ပြပေးတာအတွက်ကျေးဇူးတင်ပါတယ်ကိုရှောက်နေတဲ့လမ်းကိုပဲဆက်လက်ရှောက်လမ်းမှာလို့ရေးလာပါတယ်ကျမတို့ view ကြီးကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့သောရရှင်တချို့တုံ့ပြန်ပြီးတော့ရေးလာကြတာတွေကိုလည်းဖော်ပြပေးကြပါမယ်နော်။ကိုအောင်ထွန်းလေးဆိုတဲ့သောရရှင်ကတော့ကျမတို့ view ရကနေပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေကြ။ကျမရဲ့အစီအစဉ်ကိုနားဆင်ပြီးတော့အစားအိုလေးတစ်ချောင်းပြန်ပြီးတော့ရေးလာပါတယ်။သွေးအုပ်စုအမျိုးအစားနဲ့ဖြစ်နိုင်တဲ့ယောဂါဆိုတဲ့အစီအစဉ်ကိုကိုဝင်းမင်းတင်ဆက်ပေးခဲ့တာမှသူကကျမရဲ့သတင်းဆောင်ပါးတွေအရန်ကိုနားထောင်လို့ကောင်းပါလိမ့်။ကျွန်တော်ကတော့ဘီသွေးပိုင်ရှင်ပါဆိုပြီးတော့ရေးလာပါတယ်။သောရရှင်ခွန်ကောင်ဆက်ဦးဆိုတဲ့သောရရှင်ကတော့သူတို့ဒေတာမှာသူတို့ဒေတာဆိုမြင်လဲဘယ်ဒေတာလဲလို့တော့ရေးမထားပါဘူးเนาะသူတို့ဒေတာမှာလောင်းကစားတွေပေါ်ပေါ်မြင်မြန်ဖြစ်နေပြီးတော့ဒါကိုတက်ဆိုင်ရကလည်းအရေးမယူပါဘူးဆိုပြီးတော့အခုလိုမျိုးတိုင်ကြားလာပါတယ
်ရဲတပ်ဖွဲ့တွေအနေနဲ့လိုင်းချင်းယူပြီးတော့ဒေယဝင်သဘောခွင့်ပြုထားတဲ့တစ်လုံးနှလုံးသုံးလုံးလောင်းကစားတွေဟာအခုဆိုရင်အတော်လေးပြန်ပေါ်လာနေပြီခင်ဗျာအရင်ကခိုးကြောင်ခိုးဝဲလှုပ်ရှားနေတာကနေအခုဆိုရင်လူရှည်ပချောင်ပေါ်တင်လှုပ်ရှားလာကြပြီခင်ဗျာဒိုင်နေလဲရောနေမတော်ပဲနဲ့တယောက်ကနေ၃ယောက်ဖြစ်လာတယ်ခင်ဗျကျောင်းဆရာတွေနိုင်ငံဝန်ထမ်းတွေအစိုးရဝန်ထမ်းတွေကအစတိုင်ဖြစ်ကုန်ပြီခင်ဗျဒီလိုအချိန်ဒီမှာ VOA မြန်မာပိုင်းအနေနဲ့အစိုးရကိုတစ်ဖက်တစ်လမ်းကနေအသိပေးဖို့ဖိအားပေးဖို့ကြိုးစားစီချင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဒီတော်ရရှင်အနေနဲ့ဘယ်နေရလဲဆိုတာရေးမလာတဲ့အတွက်ကြောင့်မလို့ဒီကိစ္စအတွက်အရာရှိတွေလိုက်လံစုံစမ်းပြီးတော့အရေးယူဖို့တော့နည်းနည်းအခက်အခဲရှိမှထင်ပါတယ်နော်နောက်တစ်ခါဆိုရင်ကိုယ့်ဘက်ကတည်ကြရင်တော့ဘယ်နေရာမှာဖြစ်နေလဲဆိုတဲ့ဒေတာနာမည်လေးတော့ဖော်ပြပေးပါလို့ပြောချင်ပါတယ်VOA အစီအစဉ်ကိုနားဆင်အားပေးတဲ့သောရရှင်ဇွဲနောင်ကကောင်းပါရဲ့ VOA သတင်းထုတ်လေးတွေကိုအချိန်နဲ့တပြေးညီကြည့်လို့ရလို့အားပေးနေပါတယ်လို့ပြောလာပါတယ်နောက်ထပ်သောရရှင်တယောက်ကတော့ VOA ရဲ့သတင်းတွေညီလေးမှမတက်ဘူး VOA ကိုအားပေးနေပါတယ်ဟုတ်ကဲ့ဒီသတင်းတွေဒီသောရရှင်ရဲ့စာမျက်နှာမှာမတက်ဘူးဆိုတာကတော့ VOA Facebook စာမျက်နှာကိုအိမ်မှာသွားပြီးတော့သဘောကျရဲဆိုတာမျိုး like သွားလို့ရပါတယ်အဲ့လိုလုပ်တဲ့အခါကျတော့မှဒီသတင်းအဲ့ကို like လုပ်ထားတဲ့စာမျက်နှာရဲ့သတင်းတွေကအဲ့ကိုယ်ပိုင် Facebook စာမျက်နှာပေါ်မှာလာပြီးတော့ပြမှာဖြစ်ပါရဲ့နော် Radio Line နေပူးနေပါရဲ့ဆိုပြီးရေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်သောရရှင်ရွှေဝစ်ဆန်စီကဖြစ်ပါတယ
်ရန်ကုန်မြို့ဗဟန်းမြို့နေနားထောင်သူဖြစ်ပါတယ်မနေ့6နာရီမှ8နာရီသတင်းကနားထောင်လို့မရဖြစ်နေလို့ပါတရုတ်လိုင်းတစ်ခုနဲ့ရောထွေးပြီးအတန်မကြရဖြစ်နေပါတယ်စ
ဆက်ပြတ်တဲ့ထင်လို့သွားပြင်လိုက်လဲကောင်းမလာပဲအတန်နေရောထွေးနေပါတယ်မနေ့တိုင်းနားထောင်နေကြမှုလို့နားမထောင်ရလို့စိတ်ထဲတစ်ခုခုလိုနေသလိုဖြစ်နေပါတယ်နားထောင်ခဲ့တာနှစ်20ဝန်းကျင်ရှိပါပြီကျေးဇူးပြုပြီးလိုင်းလေးရှင်းအောင်လုပ်ပေးပါဟုတ်ကဲ့ပါနားထောင်လာတာအနေနဲ့20ဝန်းကျင်ရှိပြီဆိုတဲ့ VOE ရဲ့ဒီတော်ရရှင်စစ်စစ်ဒီတော်ရရှင်ကိုပြန်ကြားပေးရမယ်ဆိုရင်တော့ကျမတို့ဒီအတန်လိုင်းတွေကို ဒီနောက်ဆုံးကျမတို့ထုတ်လွှင့်ပေးနေတဲ့ဒီရေဒီယိုအတန်လိုင်းတွေကိုသိကျင်နေဆိုရင်တော့ကျမတို့ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ VOA News.com/bami ဆိုတဲ့ဆာမျက်နှာမှာဒီဆာမျက်နှာရဲ့အောက်ဆုံးမှာမီတာလိုင်းများဆိုတဲ့နေရာမှာတွားပြီးတော့ကြည့်ရှုနိုင်ပါတယ်။အကယ်၍ရေဒီယိုနဲ့မဟုတ်ဘဲနဲ့ကိုကလက်ကင်ဖုန်းဒီအင်တာနက်ချိတ်ဆက်လို့ရတဲ့လက်ကင်ဖုန်းသုံးလို့အင်တာနက်ကနေလွယ် င့်လူစိုးကြော်ဆိုတဲ့တော်ရရှင် Facebook မှာမေးလာတာပါဟုတ်ကဲ့ပါလက်ကင်ဖုန်းနဲ့ကျမတို့အစီအစဉ်ကိုနားထောင်ခြင်းနဲ့ဆိုတော့အဲ့ဒီလက်ကင်ဖုန်းကအင်တာနက်နဲ့ချိတ်ဆက်လို့ရတဲ့ဖုန်းဖြစ်ရပါမယ်လို့ပဲပထမဆုံးဖြေကြားခြင်းပါတယ်အဲ့လိုအင်တာနက်နဲ့ချိတ်ဆက်လို့ရတဲ့ဖုန်းဆိုရင်တော့ကျမတို့ VOA မြန်မာပိုင်းအစီအစဉ်တွေကိုဒီလက်နှစ်မျိုးနဲ့နားဆင်နိုင်ပါတယ် VOA မြန်မာပိုင်း website ကနေပြီးတော့နားဆင်လို့ရတဲ့နည်းကပထမနည်းပါအိမ်ဆာမျက်နှာကိုတော့မြန်မာနိုင်ငံကနေဝင်ရတာနည်းနည်းခက်တယ်လို့သောရရှင်နေပြောတာကြားဘူးပါတယ်နော်ဒါပေမဲ့ကျမဒီမှာဒီသောရရှင်ဝင်ခြင်းနေဆိုရင်ပြောပြပါမယ်ကျမတို့ VOA မြန်မာပိုင်း website လိပ်စာဖြစ်တဲ့ voanews.com/bemi ဆိုတဲ့လိပ်စာမှာသွားပြီးတော့နားဆင်နိုင်တာပါဒါပေမဲ့အဲ့ထက်ပိုပြီးတော့ Facebook လူမှုကွန်ရက်ဆာမျက်နှာကတစ်ဆင့်နားထောင်မယ်ဆိုရင်သောရရှင်နေတယ်လီဖုန်းသုံးတဲ့သောရရှင်နေပို့ပြီးတော့အဆင်ပြေလွယ်ကူတာတွေ့ရပါတယ်Facebook မှာ VOA Bambies News ဆိုပြီးတော့ကျမတို့ရဲ့ VOA မြန်မာပိုင်းစာမျက်နှာကိုအရင်ရှာလိုက်ပါ VOA Bambies News ဆိုပြီးတော့ VOA မြန်မာပိုင်းစာမျက်နှာကိုအရင်ရှာကြည့်ပါနော်အဲ့ဒီမှာရုပ်မြင်သံကြားရော Radio အစီအစဉ်တွေကိုရောလေးလိုင်းရထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထုတ်လွှင့်ပေးနေတာပါအစီအစဉ်တွေကိုဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်အစီအစဉ်တွေကိုဓာတ်ရိုက်မကြည့်လိုက်ရဘူးမနားဆင်လိုက်ရဘူးဆိုရင်တော့နောက်ပိုင်းမှာလည်းပြန်ပြီးတော့နားဆင်ကြည့်ရှုနိုင်အောင်လို့အဲ့ Facebook စာမျက်နှာပေါ်မှာတင်ထားပေးပါတယ်Messenger ကနေပို့လာတဲ့သောရရှင်က Hi there လို့နှုတ်ဆက်ပြီးတော့တင်းငရယ်ရုပ်မြင်တန်ကြာအစီအစဉ်မှာတင်ဆက်ပေးသွားတဲ့အုံမခွက်ခွန်တွေကိုအသုံးပြုရလက်မှုအမှုပညာဖန်တီးသွားတဲ့သူတယောက်ကြောင့်တင်ဆက်ပေးသွားတဲ့သူ့အကြောင်းအစီအစဉ်မှာအဲ့မှာအုံမခွက်အမှုပညာရှင်ဖြစ်တဲ့ဦးတန်းလွင်ရဲ့ဆက်သွယ်လို့ရနိုင်မယ့်လိပ်စာလေးပေးပါတယ်သူ့ရဲ့ပစ္စည်းတွေတွားကြည့်ပြီးတော့ဝယ်ယူခြင်းမယ့်လို့ပြောထားပါတယ်ဟုတ်ကဲ့ကျမတို့ Messenger ကနေပြောလဲအကြောင်းပြန်ပေးထားပါရနော်ကျမတို့ကသူ့ရဲ့လိပ်စာတိုက်ရိုက်ပို့ပေးဖို့အခွင့်မရှိလို့ဖြစ်ပါတယ်နော်နားလည်မယ်လို့မျှော်လင့်ပါတယ်ကျမတို့ video ကိုစာရေးကြတဲ့သောရရှင်တွေထဲမှာလူမှုရေးရာကိစ္စအဝဝနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုရန်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့ရေးလာကြတဲ့သောရရှင်တွေရဲ့စာတွေလည်းအများကြီးလက်ခံရရှိပါတယ်เนาะအဲ့ဒီအချိန်ကစာတစ်ပုဒ်ကိုကျမဖော်ပြပေးချင်ပါတယ် library ဆိုတဲ့သောရရှင်ရေးလာတာပါမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့သူဘလို့မချစ်မရဲဖြစ်နေရလဲဆိုတာကိုရေးလာပါတယ
်မင်္ဂလာပါ VOA ကျွန်တော်ရင်းနှီးခန်းစားချက်လေးကိုပြောချင်ပါတယ်လက်ရှိမြန်မာနိုင်ငံအကြောင်းကိုသတင်းမှာဖတ်ရတာသိကုမကျင်နဲ့ချင်စရာပါပဲတိုင်းနာလက်နက်ကင်တွေရောတက်မရောခေါင်းဆောင်တွေကလည်းအာနာကိုမမောနေကြတော့မာနာကိုလက်ဆွဲထားကြတော့ဖြူလဲနေတဲ့တိုင်းပြည်ကိုလက်တွဲညီညီနဲ့တိဆောက်ဖို့မကြိုးစားကြသေးဘူးနိုင်ငံရေးပညာရှင်တိုင်းနာလက်နက်ကင်တက်မရောတို့ကိုပြောပြခြင်းပါတယ်တိုင်းပြည်နယ်လူမျိုးကိုတကယ်ချစ်ရင်မာနာတွေဘေးချပြီးအစိုးရနဲ့ပြည်သူအတူတူကပူးပေါင်းပြီးကိုယ်တိုင်လက်တွေနဲ့ဖြူလဲနေတဲ့တိုင်းပြည်ကိုပြန်လည်တိဆောက်စေခြင်းတယ်လို့ပြောပြပါနော်
အစိုးရနဲ့ပြည်သူအထူးတကွာလက်တွဲပြီးတော့တိုင်းပြည်ကိုပြန်ပြီးတော့တည်ဆောက်မှအောင်မြင်ပါမယ်ဆိုပြီးတော့ဒီတော်ရရှင်သူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်ရှင်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်မြန်မာတိချစ်တော်ရရှင်တွေအတွက်နောက်ပိုင်းမှာမြန်မာတိချင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်နော်ကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာတီလက်ဆောင်ကဏ္ဍမှာစေတချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရင်းကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင်bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ဒီတော့ Jewel ကြီးဆွထားတဲ့ message ဆိုတဲ့တခြင်းလေးနဲ့တောရရှင်နေကိုဖြောပြချင်ပါတယ်ရှင်။အားလုံးနဲ့ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။message ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတောရရှင်ကြီးရေးဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတင်းနှင်းရင်းညပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာမှာလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Facebook တို့ကနေတိုက်ရိုက်နားထောင်လို့မရဘူးဆိုရင်တော့ကျမတို့ရဲ့ Internet အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။ဒေါ်ရရှင်နေအောင်ရှင်လန်းချမ်းနေကြပါစေရှင
်။
ခုဆက်ပြီးကမ္ဘာတလောကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ရုရှားနိုင်ငံကဆယ်ကျော်သက်ဘောလုံးသမားတယောက်ကိုမိုးကြိုးတဲတဲ့ပြစ်ခဲ့ပေမဲ့အသက်ရှင်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာရွှေဝါရောင်ရှားပါလိတ်ကလေးတစ်ကောင်ကိုကယ်တင်ခဲ့ရပါတယ်။ဒီလိုကမ္ဘာတလောကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ
်။ရုရှားနိုင်ငံကအသက်16နှစ်အရွယ်ဂိုးသမားတယောက်ကိုမိုးကြိုးဖြစ်ခဲ့ပေမဲ့မသိခဲ့ပါဘူး။ဆယ်ကျော်သက်အရွယ်ဘောလုံးသမားအီဗန်ဆာဘရော့စကီတယောက်ဘောလုံးကွင်းထဲမှာသွေးပူလေ့ကျင့်ခန်းလုပ်နေတော့မိုးချွတ်ပြစ်ခံလိုက်ရတာပါသူတို့ဘောလုံးအသင်း FC စနာမာထရူဒါနဲ့အတူလေ့ကျင့်နေတော့မှာပဲဇူလိုင်လ၄ရက်နေ့ကဆာဘရော့စကီအပေါ်တက်တဲ့မိုးချွတ်ပြစ်သွားတာကိုဘောလုံးကွင်းမှာတက်ဆင်ထားတဲ့လုံခြုံရေးကင်မရာတွေမှာတွေ့လိုက်ရပါတယ်မိုးချွတ်ပြစ်ခံရတဲ့အတွက်သူ့ဘောလုံးအင်ဂျီအရှိချမ်းမိလောင်သွားခဲ့တာပါအဲ့ဒီနောက်ဆေးရုံကိုပို့ဆောင်ခဲ့ရပြီးတော့ဆေးပညာနဲ့သတိပေးအောင်လုပ်ထားပြီးထိခိုက်ဒဏ်ရာတွေကိုစစ်ဆေးခဲ့ရပါတယ်နောက်သုံးဖက်ချာမှာတော့သူဟာလေ့ကျင့်ရေးကွင်းမှာဘောလုံးပြန်ကစားနေနိုင်ပါပြီ။အဲ့ဒီဖြစ်ချက်ကနေရခဲ့တဲ့တင်ရကတော့သူ့ဆွဲကျိုးလောင်သွားတဲ့အတွက်ရင်ဘက်ပေါ်ကတင်ရပဲဖြစ်ပါတယ်။အဲ့ဒီနေ့ကဖြစ်ပျက်တွေကိုအသေးစိတ်မှတ်မိပြီပေမဲ့အခုချိန်မှာကတော့ပုံမှန်အတိုင်းပြန်ဖြစ်နေပြီလို့ဆာဘရော့စကီကပြောပါတယ်ရှင
်။အိန္ဒိယနိုင်ငံအရှေ့ပိုင်းအော်ဒစ်ဆာပြည်နယ်ဘလာဆောမြို့ကတစ်တောအရာရှိတွေဟာရှားပါရွှေရောင်လိတ်ကလေးတစ်ကောင်ကိုကယ်တင်ခဲ့ရပါတယ်။ဒီလိတ်ကလေးကိုဒေသခံတဦးကရှာဖွေတွေ့ခဲ့တာဖြစ်ပြီးတော့တစ်တောဌာနကိုလာအပ်ခဲ့တာပါဒီလိတ်ကလေးရဲ့အခွန်ကရောအသားကပါရွှေဝါရောင်ဖြစ်နေတာပါအယ်ဘီနိုလို့ခေါ်တဲ့အရေးပြားအယောင်ချဲ့ပစ္စည်းတွေမပါဝင်တဲ့ရောဂါတစ်မျိုးဖြစ်နေတာလို့ကျွမ်းကျင်ပညာရှင်တွေကပြောပါတယ်ဒီလိတ်ကလေးဟာတစ်နှစ်ခွဲကနေနှစ်နှစ်သားလောက်ရှိနိုင်ပြီးအရွယ်ရောက်ပြီးဖြစ်တယ်လို့လည်းပြောပါတယ်အဲ့ဒီနောက်ဒီလိတ်ကလေးကို တဘာဝတော်တဲ့ကိုပြန်လွှတ်ပေးခဲ့ပြီးအိန္ဒိယနိုင်ငံမှာတာယဲတလိမ့်ဆန်ကာကွယ်ရေးဥပဒေအရလေကလေးတွေဟာမျိုးတုံးတော့မဲ့အန္တရာယ်ရှိနေတယ်လို့သတ်မှတ်ထားပါတယ်ခင်ဗျာ
ကျောင်းကူရနိုင်ငံကနေ့စဉ်ကျင်းပနေတာဖြစ်တဲ့ရှုမှုပွဲတော်ကိုတော့ဒီနေ့မှာခုအိမ်မှာပဲကိုအွန်လိုင်းကနေစုပေါင်းကျင်းပခဲ့ကြပါတယ်ဘောယုံရှုမှုပွဲတော်ကိုစိုးမြို့တော်အနောက်ကျောင်းဘက်ပင်လယ်ကမ်းခြေနေရာမှာကျင်းပနေကြဖြစ်ပြီးကျောင်းကူရနိုင်ငံရဲ့ရေပန်းစားဆုံးပွဲတော်တစ်ခုဖြစ်တာကြောင့်နိုင်ငံတကာဧည့်သည်တွေကိုဆွဲဆောင်နေရှိပါတယ်ဒီနေ့မှာတော့ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ခုအိမ်မှာပဲကိုရေကန်ထဲမှာရှုမှုဖန်တီးပြီးအချင်းချင်းတုတ်လင်းကစားခဲ့ကြတာပါဒီလိုကစားတာကိုလည်းအွန်လိုင်းပေါ်မှာဗီဒီယိုဖွင့်ပြီး live stream ခဲ့ကြသလိုဖွဲစီစဉ်သူတွေကစတူဒီယိုတစ်ခုထဲမှာကျင်းပတဲ့ K-pop ဒီဂျစ်တာဖွဲအသေးစားလေးကိုလည်းအွန်လိုင်းပေါ်ကနေထုတ်လွှင့်ပေးခဲ့ပါတယ်။ဒီလို YouTube ကနေတိုက်ရိုက်ထုတ်လွှင့်တဲ့အစီအစဉ်ကိုတော့လူ3000လောက်ကြည့်ရှုခဲ့ကြပါတယ်ရှင
်။ကိုရိုနာကာယောဂါကာလအတွင်းဘရာဇီးနိုင်ငံကလေမယားနှစ်ယောက်ကတော့အာကာသယာဉ်မှုဝိဆုံကိုဝိဆင်ပြီးတော့အပြင်ထွက်လမ်းလျှောက်ခဲ့ကြပါတယ်။ဒါစီယိုဂလာဒီနိုနဲ့အလက်ဆီယာလီမာတို့နှစ်ဦးဟာကိုရိုနာဗိုင်းရပ်စ်ပိုးကိုကာကွယ်ဖို့အတွက်အခုလိုအာဂါတာဝစ်ဆုံပြေဝစ်ဆင်ခဲ့ကြတာပါသူတို့ဝစ်ဆင်ထားတာကိုမြင်ရတဲ့သူတိုင်းပြုံးသွားကြပါတယ်ယောက်ျားဖြစ်သူအသက်66နှစ်အရွယ်စရင်းငိုင်ဂလာဒီနိုကဒီဝစ်ဆုံတွေကိုဝယ်ယူခဲ့တာဖြစ်ပြီးခေါင်းဆောင်ကိုတော့သူတို့ဘာသာသူတို့ဒီထွင်တာလို့ပြောပါတယ်ဇနီးဖြစ်သူအလက်ဆီယာလီမာကတော့အစာပိုင်းမှာဒီဝစ်ဆုံကိုဝစ်ဖို့တွန်းဆုတ်ပင်မဲ့လဲနောက်ဆုံးမှာယောက်ျားဖြစ်သူရဲ့အကြံဉာဏ်အတိုင်းအတူတူဝစ်ပြီးလမ်းလျှောက်ထွက်ခဲ့ကြပါတယ်။ဘရာဇီးနိုင်ငံဟာအမေရိကန်ပြည်ထောင်စုပြီးရင်ကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုဒုတိယအများဆုံးဖြစ်နေသလိုသေဆုံးမှုလည်းဒုတိယအများဆုံးဖြစ်ပါတယ်ခင်ဗျာ
။ဒီဝေးမြန်မာပိုင်းတနင်္လာနေ့နံနက်ခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုပြောပြမှာပါ။နိုင်ငံနားမှာရှိတဲ့မလေးရှားအပန်းဖြေကျွန်းတစ်ခုမှာရိုဟင်ဂျာ24ယောက်ရေညစ်မဲ့အရေးစိုးရိမ်ရာကြောင်းမလေးရှားအာဏာပိုင်တွေကပြောပါရယ်အပန်းဖြေကျွန်းလန်ကော်ကိုရေကူးပြီးသွားမဲ့အကြံနဲ့လှေပေါ်ကနေခုန်ချပြီးတဲ့နောက်ပျောက်ဆုံးနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမလေးရှားအာဏာပိုင်တွေကတနင်္ဂနွေနေ့မှရှာဖွေကယ်ဆယ်ရေးဆောင်ရွက်နေပါရယ်တရုတ်နဲ့ပါကစ္စတန်မဟာမိတ်နှစ်နိုင်ငံဟာနိုင်ငံကသဘောတူညီချက်တွေကိုချိုးဖောက်ပြီးဇီဝလက်နက်စမ်းသပ်သုတေသနပူးတွဲလှုပ်ဆောင်နေတဲ့ဆိုတဲ့သတင်းမီဒီယာဖော်ပြချက်ဟာအတိတ်ပဲမဲ့လှုပ်ကြံဖန်တီးမှုဆိုပြီးနှစ်နိုင်ငံလုံးကငြင်းဆိုလိုက်ပါတယ်ရှင်။မြောက်ကိုရီးယားမှာပထမဆုံးတန်တရားရှိတဲ့ COVID-19 ကူးစက်မှုကိုတွေ့ရှိခဲ့ကြောင်းအာဏာပိုင်တွေကသတင်းထုတ်ပြန်ခဲ့ပါတယ်။ကမ္ဘာမှာကူးစက်မှုအများဆုံးနိုင်ငံစင်းတွေတဲ့အဆင့်9မှာရှိနေတဲ့တောင်အာဖရိကနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုပေါင်း4,300,000ကျော်ရှိနေပါတယ်။အများဆုံးနိုင်ငံဖြစ်တဲ့အမေရိကန်မှာတော့ကူးစက်မှုပေါင်း4,300,000ရှိပြီးဘရာဇီးက2,300,000၊အိန္ဒိယက1,300,000နဲ့ရုရှားမှာ800,000ကျော်အထိရှိနေပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှာလက်ရှိအလုပ်လက်မဲ့ဖြစ်နေတဲ့လူပေါင်း16,000,000အတွက်သူတို့ရဲ့တကြိမ်လစာရဲ့80%ကိုပေးမဲ့ကိုရိုနာဗိုင်းရပ်စ်စီးပွားရေးအထောက်ပံ့အစီအစဉ်တစ်ခုတနင်္လာနေ့မှာအမေရိကန်အစိုးရကကြေညာဖို့ရှိကြောင်းဗန်နာရေးဝန်ကြီးစတီဗင်မနူချင်းကပြောပါတယ်အမေရိကန်ပြည်ထောင်စုမှာလူပြူလူမဲခွဲခြားမှုကိုစန့်ကြည့်ရေးအပါအဝင်အာဖရိကန်အမေရိကန်တွေရဲ့တန်းတူအခွင့်အရေးလှုပ်ရှားမှုမီးရှို့တစောင်ဖြစ်ခဲ့တဲ့ဒီမိုကရက်အောက်လွှတ်တော်အမတ်ဂျွန်ရောဘတ်လူဝီစ်ရဲ့ရုပ်အလောင်းကိုတနင်္ဂနွေနေ့ကအယ်လ်ဘာမာပြည်နယ်ဆယ်မာမှာရှိတဲ့သမိုင်းဝင်အက်ဒမန်ပတ်တစ်တဒါမှာအောက်မေ့ပွဲအခမ်းအနားနဲ့ဖြတ်သန်းတည်ဆောင်ခဲ့ပါတယ်ဟာရီကိန်းမုန်တိုင်းဟန်နာဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်တောင်ပိုင်းကန်ယိုရမ်းမှာတနင်္ဂနွေအစောပိုင်းကလေပြင်းနဲ့လှိုင်းနှံတင်းခဲ့ပြီးကိုဗစ် -19 ကူးစက်ပြန့်နှံ့မှုဆူဆူရွရခံနေရတဲ့ဒေသမှာရုတ်တရက်မိုးတီးထန်ပြီးရေကြီးမှုနဲ့ရင်ဆိုင်ရမယ့်အခြေအနေရှိနေပါတယ်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နဲ့ခင်းအစီအစဉ်လေးကိုနားဆင်ကြကြတာပါရှင်။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်လေးကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းဝန်ထမ်းတွေအားလုံးလည်းအတန်လွဲ့အစီအစဉ်တွေကိုနေအိမ်တွေကနေထုတ်လုပ်ပြီးပူးပေါင်းတင်ဆက်နေတာဖြစ်ပါတယ်။ COVID-19 ကပ္ပကပ်ဘေးရောဂါကြီးကနေမြန်မာပြည်သူပြည်သားအားလုံးကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။ကျွန်မအင်ဂျင်နီယာပါ။
This program has come to you from the Voice of America, Washington.